Welcome to the Voice of America in Burmese.
Mingla nya jam ma shin 2016 khu ni August 19 ye taw ja ni nya be VOA season 2 ko American bi rang su myo ro Washington DC ga ni sa tin thol lwin pe ni ba bi line do meter 2532 50 ne line lat meter 190 ro ga ni dai yai phan yu na sin nai ma le shin ကျမခွာညိုပါအခုညပိုင်းစီစဉ်တွေ့တာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိင်ကြညာပါပါ။အီရန်ကဒေါ်လာတန်လေးရပေးတာဟာတရားခံတွေလွတ်မြောက်ရေးကိစ္စမှာတွန်းအားဖြစ်စေဖို့ပဲဖြစ်ပြီးပြန်ပေးငွေမဟုတ်ဘူးလို့အမေရိကန်အစိုးရကပြောပါတယ်။မဲဆွဲစီယုံပွဲတွေတွင်သူစစ်လူကိုလို့ပြောခဲ့ဘူးတာတချို့တွေနောင်တော့ရမိကြောင်း Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပထမဆုံးအကြိမ်ပြောပါတယ်။ပြည်နယ်ငံမှာရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တရုတ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအများစိတ်ဝင်စားနေတဲ့မြစ်ဆုံကိစ္စနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ With regard to Ms. Sung, as you know, we have formed a commission and it's for the commission to find out what the best answer is.
မြစ်ဆုံရေးပြန်လည်သုံးသပ်ဖို့အတွက်ကော်မတီတရက်ဖွဲ့စည်းထားခဲ့ပြီးကြောင်းနဲ့တခြားနိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအကြောင်းကိုနိုင်ငံတကာသတင်းတွေပြပြချင်းနားဆင်နိုင်ပါရဲ့ရှင်။တခါထိုင်းနိုင်ငံမှာ MOU နဲ့တရုတ်ဝင်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေဟာထိုင်းလုပ်ရှင်ကလက္ခဏာကိုအချိန်မှန်ထုတ်မပေးလို့ဆန္ဒပြပြီးစစ်ရုံးကထွက်ခွာခဲ့ကြပါတယ်။နိုင်ငံတကာသတင်းလွှာတွေထဲမှာတော့ဒီနှစ်နွေရာသီအိုလံပစ်ကစားပွဲရဲ့အင်ရှင်ဘရာဇီးနိုင်ငံမှာကစားပွဲကျင်းပတဲ့အတွက်လူမှုဘဝတွေဘယ်လိုထိခိုက်နစ်နာခဲ့တာတွေရှိသလဲဆိုတာကိုလည်းပြောပြပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြော်သိတဲ့နန်းလောင်တို့ကကြီးညာပါမယ်ရှင
်။အမေရိကန်နိုင်ငံကနေအီရန်နိုင်ငံကိုပေးခဲ့တဲ့အမေရိကန်ဒေါ်လာတန်လျာဟာတီယူရန်မှာထင်းထင်းခံထားရတဲ့အမေရိကန်နိုင်ငံသားတွေလူမျိုးရေးတွန်းအားဖြစ်စေဖို့ပေးခဲ့တာလို့သမ္မတအိုဘားမားအစိုးရကကြာသပတေးနေ့မှာပထမဆုံးအကြိမ်လူသိရှင်ကြားရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။အဲ့ဒီငွေတွေပို့ပြီးတရက်ထဲမှာပဲအီရန်နိုင်ငံကလည်းအမေရိကန်တရားခံ၄ဦးကိုပြန်လွှတ်ပေးခဲ့တာဟာတရားခံတွေလွတ်အောင်ပြန်ပေးငွေပေးတာမဟုတ်ဘူးလို့သမ္မတအိုဘားမားကဒီလောက်အဆောက်အအုံမှာညင်းထားတယ်လို့အီရန်ဘက်ကလည်းတရားခံတွေလွှတ်ပေးလိုက်တာကအပေးအယူလုပ်တဲ့ကိစ္စတချို့ကြောင့်သာဖြစ်တယ်လို့ဆိုခဲ့တာပါ။အခုလိုငွေကြေးလွှဲပြောင်းပေးတဲ့ကိစ္စကိုလည်းဇန်နဝါရီလအတွင်းအီရန်နျူကလ িয়ার ရေးသဘောတူညီမှုရလိုက်ပြီးနောက်တစ်နေ့မှာကျင်းပရဲလို့ထောက်ပြပါရတယ်။1990ခုနှစ်တွေတုန်းကအမေရိကန်တို့ကျွန်တော်နောက်ခံပေးထားတဲ့အီရန်ရဲ့နောက်ဆုံးမင်းဆက်ရှားဘီရင်နဲ့လက်နက်အရောင်းဝယ်သဘောတူညီချက်တရက်ပြတ်ပြားသွားပြီးတဲ့နောက်အီရန်ကငွေကိုပြန်ပေးအပ်ဖို့ညှိနှိုင်းခဲ့တဲ့ကိစ္စနဲ့အီရန်မှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးဖို့ဆွေးနွေးချက်တွေကိုတီးကြစီလုပ်ခဲ့တာလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကော်ဘီကကြာသပတေးနေ့မှာထပ်ပြောပါရတယ်။ပြန်လွတ်လာတဲ့လူတွေကတော့ Washington Post သတင်းစာရဲ့အီရန်ဌာနကွယ်မှူး Jason Ryan, Marine စစ်ပြန် Emilia Hakmati, Korean သင်းအုပ်ဆရာ Said Abedin နဲ့ပြန်မလွတ်ခင်တည်းဘယ်မှာရှိနေကြမှန်းမသိခဲ့ရတဲ့ Nozra Tola Khosravi Rootsari တို့ဖြစ်ကြပါရတယ်။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူအပြင်းထန်ပြောခဲ့ပူတာတချို့နဲ့ထိခိုက်နစ်နာစေတဲ့ပြောဆိုတချို့နဲ့ပတ်သက်ပြီးနှောင့်နှားရမိတဲ့အကြောင်းကြာရာဘေးနေ့ကပြောပါတယ်။သူ့မဲဆွယ်စည်းရုံးပွဲရဲ့အမတ်တင်ကတာလို့ဖြစ်နေတဲ့အဲ့ဒီအပြောဆိုတွေနဲ့ပတ်သက်ပြီးဒါဟာဖြင့်ပထမဆုံးအကြိမ်သူသိရှင်ကြားဝန်ခံပြောဆိုတာပါ
။ Sometimes in the heat of debate and speaking on a multitude of issues,You don't choose the right words.
အချိန်နဲ့စကားစစ်ထိုးနေချင်းတွေကိစ္စရမျိုးစုံကိုပြောဆိုနေချင်းတွေမှာတခါတခါစကားလုံးအတုံးအုံးကိုအမှန်တိုင်းမရွေးနိုင်ပါဘူး။ယုံသည်ဖြစ်စေမယုံသည်ဖြစ်စေကျွန်တော်အဲ့ဒီအတွက်နှောင့်နှားရမိပါတယ်။အထူးသဖြင့်တော့အဲ့ဒီအပြောဆိုတွေကြောင့်ပုံကိုယ်ရေးထိခိုက်ခံစားမှုဖြစ်စေတဲ့အခါမျိုးတွေမှာပါလို့မြောက်ကာရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာကြာရာဘေးနေ့ကလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်းထရမ့်ကပြောတာပါ။ခဏကြာပြီးတဲ့နောက်မှာတော့ထရမ့်ကပုံမှန်အပြောဆိုအတိုင်းပြန်ဖြစ်သွားပြီးတော့သမ္မတဘရက်အိုဘားမားကိုလူလိမ့်ဆိုပြီးတော့ပြောပါရယ်။အီရန်နိုင်ငံကိုဒေါ်လာတန်400ပေးခဲ့တာဟာဒီစခန်းနဲ့အတွက်ပြန်ပေးငွေအဖြစ်ပေးခဲ့တာမဟုတ်ဘူးဆိုပြီးသမ္မတအိုဘားမားကညင်းတာကြောင့်ထရမ့်ကအဲ့ဒီလိုပြောတာပါ။ Hillary Clinton ကိုလည်းအတူတူသမားအဖြစ်ထရမ့်ကစွပ်စွဲပြောဆိုပါရယ်။ဘာကြောင့်လဲဆိုတော့ Clinton ဟာအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေကိုမဲလက်မှတ်တွေအဖြစ်ပဲမြင်ပြီးတော့သူတို့ရတဲ့နဲ့အခွင့်အလမ်းတွေကိုမျက်ကွယ်ပြုတယ်ဆိုပြီးတော့ထရမ့်ကပြောတာပါ။Democratic Party နဲ့ Liberal Muwada တွေဟာ Africa နယ်ပွား American နိုင်ငံသားတွေအတွက်မအောင်မြင်ခဲ့ဘူးဆိုပြီးတော့သူသာအရွေးခံရရင်သိက္ကူအောင်အောင်ဖွယ်ကောင်းတဲ့ရလဒ်တွေဖြစ်စေရပါမယ်လို့ကတိပေးပြီးတော့အဲ့ဒီမဲဆန္ဒရှင်တွေကို Trump ကမဲဆွဲစည်းရုံးပါတယ
်။ Syria နိုင်ငံရဲ့ကုသရေးဝန်ကြီးချက်ချမြို့တော် Aleppo မှာမကြာသေးခင်သတင်းပတ်တွေကဆက်လို့တိုက်ပွဲတွေပြန်ပြင်းထန်နေပြီး Aleppo တမြို့လုံးလွတ်မြောက်တဲ့အထိဒီတိုက်ပွဲအရှိန်ကိုဆက်ထိန်းသွားမယ်လို့ Fath al-Sham အစွန်းအောက်ဖွယ်ကောင်းဆောင်ကပြောပါတယ်။ဘူရူနီက UK ရုပ်သံ Sky News နဲ့မေးမြန်းကမ်းမှာအဖွဲ့ရဲ့အဓိကခေါင်းဆောင် Mustafa Mohammed ကအဲ့လိုပြောသွားတာပါ။အရင်တုန်းက Nusra Tawu လို့လူသိများပြီးတိတ်မကြလေးခင်ကမှ Fath al-Sham လို့နာမည်ပြောင်းထားတဲ့ ဒီအစွန်းရောက်အဖွဲ့ဟာအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ရုရှားလေကြောင်းတိုက်ခိုက်မှုတွေကိုရှောင်ရှားဖို့ကြိုးစားတဲ့အနေနဲ့အယ်ဂါဒါအဖွဲ့နဲ့ဆက်ဆက်ကိုဖြတ်တောက်နေပုံရပါတယ်။လက်ရှိတိုက်ပွဲတွေကြောင့်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေအခက်အခဲကြုံနေရတာပါ။စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်စတက်ဖန်ဒူမစ်စတူရာကတော့စီးရီးယားရေးရာကော်မတီရဲ့ကြာသပတေးနေ့ကအစည်းအဝေးကိုအချိန်မတိုင်ခင်မှာပဲရပ်နားလိုက်ပါတယ်။အကူအညီတွေဖြန့်ဝေပေးနိုင်ဖို့ခက်ခဲကြုံနေရချိန်မှာဒီအစည်းအဝေးလုပ်နေတာကအဓိပ္ပာယ်မရှိဘူးလို့အထူးသံတမန်မစ္စတူရာကပြောပါတယ်။ရုရှားနဲ့အမေရိကန်ဦးဆောင်တဲ့ဒီကော်မတီဟာစစ်ပွဲတွေကြားဒုက္ခရောက်နေတဲ့အရပ်သားတွေကိုအကူအညီပေးနိုင်ဖို့အတွက်ဆီးရီးယားမှာအကြမ်းဖက်တိုက်ခိုက်မှုတွေရောပါရေးဆောင်ရွက်ဖို့ဤရွယ်ဖွဲ့စည်းထားတာပါ။အာလပိုမြို့မှာတိုက်ခိုက်မှုကိုအပတ်စဉ်48နာရီရက်ဆိုင်ထားနိုင်ဖို့ကုလသမဂ္ဂကမျှော်လင့်ကြိုးစားနေတာပါ။
အမေရိကန်အနောက်ဖက်ကယ်လီဖိုးနီးယားပြည်နယ်အလဲပိုင်းကန်ယိုရန်ကဆန်တာဘာဘရာမြို့ရဲ့နယ်ဖက်တွင်မှာတော်မီတွေလောင်ကျွမ်းနေပါတယ်။ကြာရပရင်နေမှာပဲဧကပေါင်း900လောက်ကိုခတ်မှန်းများမိကူးသွားတာပါ။တော်မီတွေကြောင့်အများပြည်သူအပန်းဖြေစခန်းချတဲ့နေရာတစ်ခုနဲ့ယောက်ျားလေးလေ့ကျင့်ရေးစခန်းတစ်ခုကိုလည်းဖေးလို့ရပြောင်းရွှေ့လိုက်ရပါတယ်။မိဆောက်လောင်တဲ့နေရာကိုသိထားတယ်လို့မိသားဌာနအစိုးရတာဝန်ရှိသူတွေကပြောပေမဲ့ဘာကြောင့်အခုလိုမိလောင်ကျွမ်းရသလဲဆိုတဲ့အကြောင်းရင်းကိုမသိရသေးသလိုမိလောင်မှုကြောင့်လည်းတရားထိခိုက်ဒဏ်ရာရသူတွေတော့မရှိပါဘူး။
UAE American အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြညဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ဒီနိုင်ငံမှာရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအနာဂတ်ဆက်ဆံရေးကိစ္စတွေကိုဆွေးနွေးပါတယ်။ဒေါက်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရအသစ်ဖွဲ့စည်းပြီးကြတဲ့အခါဆိုရင်တရုတ်နိုင်ငံပထမဆုံးခီးစဉ်ဖြစ်ပြီးတော့ဒီခီးစဉ်ဟာနှစ်နိုင်ငံအကြားပြီးပြည့်စုံတဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဖွံ့ဖြိုးတိုးတက်ဖို့အခိုင်အမာတွန်းအားပေးလိမ့်မယ်လို့ယုံကြည်တဲ့အကြောင်းတရုတ်သမ္မတကပြောပါတယ်။မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့ကိစ္စကိုတရုတ်အနေနဲ့အထူးအရေးကြီးတဲ့ကိစ္စအဖြစ်သဘောထားတဲ့အကြောင်းနိုင်ငံဆက်ဆံရေးမှာတိုးတက်မှုအသေးရဖို့နိုင်ငံပြည်သူတွေအတွက်ခိုင်မာတဲ့အကျိုးကျေးဇူးတွေပေါ်ဆောင်နိုင်ဖို့အတွက်မှန်ကန်တဲ့လမ်းကြောင်းအတိုင်းဆက်သွားတင်ပါတယ်လို့တရုတ်သမ္မတကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းတုန်းကတော့အာရှအခြေခံစောက်ဝင်ဖွံ့ဖြိုးရေးဘဏ် AIIB ဘဏ်ကတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။အဲဒီနောက်တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချင်းနဲ့လည်းတွေ့ဆုံတယ်လို့မြန်မာနိုင်ငံကြားရေးဌာနကအပြောအယူကိုပြောပါတယ်။တရုတ်နိုင်ငံ၅ရက်ကြာခီးစဉ်ဖြစ်ဩဂုတ်လ18ရက်နေ့ကတည်းကရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာမနေ့တုန်းကလည်းတရုတ်ဝန်ကြီးချုပ်လီခဲချန်နဲ့တွေ့ဆုံဆွေးနွေးပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလက်ခီးသည်တွေအသွားများတဲ့နေရာတွေမှာဘုံတွေပောက်ကွဲခဲ့တာကြောင့်နိုင်ငံခြားသားတွေအပါအဝင်လူ30ကျော်တိတ်ဆုံးဒဏ်ရာရပြီးတဲ့နောက်သတင်းတစ်ပတ်ကြာမှာတော့ကမ္ဘာလက်ခီးသည်လုပ်ငန်းအများပြားမိနလန်ထူလာဖို့မျှော်လင့်ထားကြပါတယ်။ဒါပေမဲ့လည်းနောက်ထပ်တိုက်ခိုက်မှုတစ်ခုခုထပ်ဖြစ်လာမယ်ဆိုရင်တော့ထိုင်းစီးပွားရေးမှာအထက်ကဏ္ဍတစ်ခုအဖြစ်သတ်မှတ်ထားတဲ့ကမ္ဘာလက်ခီးသည်လုပ်ငန်းမှာပိုးပြီးအထိနာလာဖွယ်ရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ဒီအတော့အတွင်းမှာပဲထိုင်းမလေးရှားနယ်စပ်အနီးကနာရာတီဝုတ်ပြည်နယ်ကဟာမာလင်ဟာဆိုတဲ့ထိုင်းအမျိုးသားတဦးကိုဘုံခွဲမှုအတွက်အထက်လက်တဲ့အဖြစ်တန်ရရှိတဲ့အကြောင်းဘန်ကောက်ရဲ့တပ်ဖွဲ့ကဒီကနေ့ပြောပါတယ်ပုံခွဲမှုတွေနဲ့ဆက်ဆက်ပြီးဖမ်းဝရမ်းတစ်ခုပဲထုတ်ထားတာမှာအဲ့ဒါဟာဟာမာကိုဖမ်းမိဖို့ဖြစ်တယ်လို့ဘန်ကောက်ရဲတပ်ဖွဲ့ဒုတိယပြောခွင့်ရသူကပြောပါရယ်ဟာမာအတွက်ဖမ်းဝရမ်းကိုထိုင်းစစ်ခုံရုံးသူကနေအင်္ဂါနေ့မှာထုတ်ပြန်ထားတာလို့ရဲကပြောပါရယ်ထိုင်းပြည်မိသားစုရဲ့အပန်းဖြေစံအိမ်တော်ရှိတဲ့ဝါဟင်းမြို့အပအဝင်လူသွားများတဲ့ပင်လယ်အပန်းဖြေကမ်းခြေရှိတဲ့ဒေသတွေမှာဘုံတွေပောက်ကွဲခဲ့တာဖြစ်ပါရယ
်ဟေတီနိုင်ငံမှာလူသေးစီနိုင်တဲ့ကာလဝန်ရောကစပီးပြန့်နှံ့တဲ့2010ခုနှစ်ကစလို့ကုလသမဂ္ဂညီချမှုချင်းချင်းရေးတပ်ဖွဲ့တွေဟာဒီရောဂါပြန့်နှံ့ဖြစ်ပွားတာမှာအဓိကတာဝန်ရှိခဲ့တယ်ဆိုတာကုလသမဂ္ဂကပထမဆုံးကြေညာပြောဆိုပါတယ်။ကာရီဘီယံကျွန်းနိုင်ငံဖြစ်တဲ့ဟီတီမှာအဲ့ဒီရောဂါကြောင့်လူ1000နီးပါးတေဆုံးခဲ့ရပြီးထောင်ပေါင်းများစွာရောဂါကူးစက်ခဲ့တာပါ။ဟီတီမှာဒီရောဂါကပေပြန့်နှံ့ဖြစ်ပွားတာကိုဟန်တားနိုင်အောင်ကုလသမဂ္ဂအနေနဲ့အခုထက်ပိုပြီးလှုံ့ဆော်သင့်ခဲ့တယ်လို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရသူကပြောပါတယ်။ဖြစ်နိုင်ခြေအားဖြင့်လာမယ့်2-3လအတွင်းဒီရောဂါစုတိုက်ဖျက်ရေးအတွက်ထိရောက်တဲ့နီလန်သစ်တွေနဲ့ကင်တွယ်လှုံ့ဆော်သွားမယ်အကြောင်းလဲဘန်ကီမွန်းကကတိပေးပြောဆိုပါတယ်။
ကမ္ဘာလက်ခီးသည်တွေအများဆုံးသွားကြတဲ့ကမ္ဘာပေါ်ကပင်လယ်ကမ်းခြေတွေထဲမှာတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီပင်လယ်ကမ်းခြေဒေသမှာဇီကာဗိုင်းရပ်စ်ကူးစက်တဲ့ဖြစ်ရပ်အသစ်နှစ်ခုထပ်တွေ့ထားတယ်လို့အမေရိကန်သတင်းမီဒီယာတွေကကြာရာပတင်းတွေမှာပြောကြပါရယ်ဘရာဇီးလ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကစတွေ့ခဲ့ရတဲ့ချင်းကနေဖြစ်တဲ့ဒီဗိုင်းရပ်စ်ဟာဖြစ်ရပ်အများစုမှာတော့ပြင်းထန်လင်းမရှိပါဘူးဒါပေမဲ့လည်းဇီကာဗိုင်းရပ်စ်ပိုးရှိနေတဲ့ကုဝန်ဆောင်အမျိုးသမီးတွေအနေနဲ့တော့မိုက်ခရိုဆက်ဖလီလို့ခေါ်တဲ့ဦးခေါင်းသေးအုံနောက်သေးကလေးငယ်တွေမွေးဖွားနိုင်ခြင်းရှိပါရယ်အမေရိကန်နိုင်ငံ ထက်မှာရင်ဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တဲ့ပထမဆုံးဖြစ်ရပ်ကိုဒီလအစောပိုင်းကဖလော်ရီဒါပြည်နယ်မိုင်အမီမြို့ကဝင်းဝူချရက်ွက်မှာစပြီးတော့တွေ့ခဲ့တာပါ။ဖလော်ရီဒါပြည်နယ်ရင်းမှာဇီကာကူးစက်ပြန့်နှံ့ထားဖို့ရှိတဲ့ဖြစ်ရပ်ပေါင်း35ခုရှိတယ်လို့ပြည်နယ်ကျန်းမာရေးဌာနကပြောပါရယ်။ဒီထဲမှာဂျာရာပရင်းနစ်ကဝင်းဝူချရက်ွက်အပြင်မှာတွေ့ရတဲ့ဖြစ်ရပ်အသစ်တစ်ခုလည်းပါပါရယ်။အခုနောက်ဆုံးတွေ့တဲ့ဖြစ်ရပ်အသစ်တစ်ခုနဲ့ပတ်သက်ပြီးတော့မိုင်အမီကမ်းခြေဒေသတာဝန်ရှိသူတွေစီကမှတ်ချက်မရသေးပေမဲ့လို့ချင်းပေါက်တဲ့နေရာတွေကိုစစ်ဆေးဖို့အဲ့ဒီဒေသကိုမိုင်အမီကမ်းခြေဒေသတာဝန်ရှိသူတွေလွှတ်ထားတယ်လို့ The Miami Herald သတင်းစာကဂျာရာပရင်းနစ်မှာရေးပါရယ်။
ရီယိုအိုလံပစ်ပြိုင်ပွဲဝင်အမေရိကန်ယူအားကစားသမားတွေလူရဲခံရတယ်လို့ပြောထားတဲ့အရှုပ်တော်ပေါ်မှာသူပါဝင်တဲ့အပိုင်းကိုပြေလည်အောင်လုပ်ပြီးအမေရိကန်ကိုပြန်လာနိုင်ဖို့အတွက်ယေကူးအားကစားသမား James Figan ကဘရာဇီးလ်ပရိုက်တာဖွဲ့တစ်ဖွဲ့ကိုဒေါ်လာ 11,000 နီးပါးလှူဖို့သဘောတူလိုက်ပါတယ်။ဘရာဇီးအစိုးရနဲ့တရားရေးပိုင်ကတာဝန်ရှိသူတွေနဲ့အချိန်အတော်ကြာဆွေးနွေးပြီးတဲ့နောက် Figan ရဲ့ရှိနေကဒီကနေ့အစောပိုင်းမှာအဲ့လိုကြေညာတာပါ။လူရဲခံရတယ်ဆိုပြီးလှုပ်ကြံပြောထားတဲ့ဖြစ်ရပ်မှာပါတဲ့တခြားအမေရိကန်ယေကူးအားကစားသမား၃ယောက်ကတော့အမေရိကန်မှာပြန်ရောက်နေပါပြီ။ဂျမေကာပြည်ချန်ပီယံယူဆိတ်ဘိုးထားလက်ရှိဘရာဇီးလ်မှာလုပ်နေတဲ့အိုလံပစ်အားကစားပွဲမှာနောက်ထပ်ရှူတစည်းတစ်ခုထပ်ရသွားပါတယ်။လူရသည်အိုလံပစ်အားကစားပွဲတွေရဲ့မီတာ200ပြေးပွဲမှာသူနောက်ဆုံးရှင်ပြိုင်လာပဲလို့ပြောထားတဲ့မနေ့ကမီတာ200ပြေးပွဲမှာရှူတစည်းရတာပါ။သူမနေ့ကပြေးတဲ့ 19.8 စက္ကန့်စံချိန်ဟာသူကိုယ်တိုင်တင်ထားတဲ့ကမ္ဘာစံချိန်တဲ့စက္ကန့်ဝက်ကျော်ပိုများပါတယ်။ဒါပေမဲ့လည်းသူ့နောက်ကဒုတိယရတဲ့ကနေဒါပြည်သမားအန်ဒရီဒူဂရက်စ်တို့တစ်စက္ကန့်ရဲ့4ပုံတပုံဒီပါပိုများပါသေးတယ်။အဲ့ဒီပြေးပွဲပြီးတဲ့နောက်ဘိုးကဖြေစုရတာကိုကျင်းပ်ပေမဲ့ပို့ပြီးတော့မြန်မြန်ပြေးနိုင်ခဲ့ကြတယ်လို့ပြောပါတယ်။အခုဆိုရင်ဘိုးထာအိုလံပစ်မီတာ200နဲ့မီတာ100ပြေးပွဲတွေမှာဖြေစု3ခုဆက်တက်ရထားပါပြီ။ဒီကနေ့မှာတော့သူ့ရဲ့အသင်းဘော်တွေနဲ့တူမီတာ400 4ရောက်လက်ဆင့်ခံအပြည့်ပြိုင်ပွဲကိုရှင်ပြိုင်ပါလိမ့်မယ်။တခြားပြိုင်ပွဲတွေမှာတော့ဂျော်ဒန်နိုင်ငံကအာမက်အဘူဂါဝူရှာ68ကီလိုဂရမ်တန်းတိုက်ကွန်ဒိုပြိုင်ပွဲမှာအနိုင်ရပြီးတော့ရွှေတိရစ်စုခူတာကြောင့်ဂျော်ဒန်ရဲ့ပထမဆုံးအကြိမ်အိုလံပစ်ဆုတစည်းတစ်ခုရသွားပါပြီခင်ဗျာ။
2016ခုနှစ်ဩဂုတ်လ19ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နတ်လောင်တို့ကြီးညာပေးခဲ့တာပါအခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမယ်အထက်မှာတော့အရင်ဆုံးဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်နဲ့စပါမယ်ရှင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဘေကျင်းမှာဒီကနေ့တွေ့ဆုံခဲ့ကြပြီးဒီခရီးစဉ်ကနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာနိုင်ဖို့လှုံ့ဆော်သွားမယ်လို့ယုံကြည်တဲ့အကြောင်းတရုတ်သမ္မတကပြောကြားလိုက်ပါတယ်ဒါအပြင်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့လည်းပြောပါတယ်။ဒေါအောင်ဆန်းစုကြည်ကတော့တရုတ်နိုင်ငံအနေနဲ့သူမကိုနှွေးနှွေးထွေးထွေးကြိုဆိုတဲ့အပေါ်မှာကျေးဇူးတင်တယ်လို့ပြောခဲ့ပါတယ်။အကြောင်းပြေဆုံးကိုတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။တရုတ်နိုင်ငံကို900ကျားရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ညနေမှာတော့တရုတ်သမ္မတရှီဂျင်ပင်နဲ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေနိုင်ငံသားပူပေါင်းဆောင်ရွက်မှုတွေပို့ပြီးဖြစ်ပေါ်လာဖို့မျှော်လင့်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကဒီတွေ့ဆုံမှုအတွင်းမှာပြောကြားလိုက်ပါတယ်
။ဆွေဆွေမြန်တဲ့ရှီဂျင်政府成立后你首次访华
မြန်မာဆွေအသည့်စတင်ဖွဲ့စည်းပြီးခြင်းကစပြီးတော့ဒါဒေါ်အောင်ဆန်းစုကြည်ရဲ့ပထမဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်ကနေနိုင်ငံသားဗျူဟာမြောက်ပူပေါင်းဆောင်ရွက်မှုတွေကြေကြေပြန့်ပြန့်ဖွံ့ဖြိုးတိုးတက်လာအောင်အခိုင်အမာလှုံ့ဆော်သွားနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။
ဒေါ်ဆန်းစုကြည်ကတော့တရုတ်နိုင်ငံဘက်ကနှွေနှွေထွေထွေကြိုဆိုတဲ့အတွက်ကျေးဇူးတင်တယ်လို့ပြောကြလိုက်ပြီးတော့ပြီးခဲ့တဲ့ချိန်ကတွေ့ခဲ့ရတဲ့တရုတ်ကွန်မြူနတီပါတီကမိတ်ဆွေဟောင်းတွေကိုတွေ့ရတဲ့အတွက်လည်းဝမ်းသာတယ်လို့ပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွက်မှာအတော်များများအယုံစိုက်နေကြတာကတော့အေယာဝတီမြစ်စုံဆဲရေအားလျက်စစ်စီမံကိန်းကိစ္စပဲဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကတရုတ်ဝန်ကြီးချုပ်လီကချန်နဲ့တွေ့ဆုံစဉ်မှာတော့မြစ်စုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင်းတင်းနဲ့အဖြေရှာဖို့တရုတ်ဘက်ကတိုက်တွန်းခဲ့ပြီးတော့မြေဆုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွဲ့စည်းထားတယ်လို့ဒေါ်ဆန်းစုကြည်ကဒီကနေ့မှထပ်မံပြောကြားပါတယ
် With regard to Mysong, as you know, we have formed a commission and it's for the commission to find out what the best answer is. I can't say now what
မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့အရှင်းတို့သိတဲ့အတိုင်းကျွန်တော်တို့ကော်မရှင်တရဖွဲ့စည်းထားပါတယ်ဒီကိစ္စအတွက်အကောင်းဆုံးအဖြေရှာနိုင်ဖို့ကကော်မရှင်ရဲ့ကိစ္စပါအခုအချိန်မှာဘယ်ဟာကအကောင်းဆုံးဖြည့်ရှင်းနည်းဖြစ်မယ်ဆိုတာကိုကျမအနေနဲ့မပြောနိုင်ပါဘူးပြောနိုင်တယ်ဆိုရင်တော့ကျမတို့ကော်မရှင်ဘယ်ဖွဲ့ပါမလဲဒါနဲ့ပတ်သက်ပြီးအကောင်းဆုံးအဖြေကဘာဆိုတာကိုရှာဖို့ကကော်မရှင်ရဲ့တာဝန်ပ
ါမြစ်ဆုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးမဲ့ကော်မရှင်ကိုတရုတ်နိုင်ငံဘက်ကပညာရှင်တစ်ဖွဲ့ဆေးလွတ်သွားမယ်လို့လည်းတရုတ်သတင်းတစ်ခုကဖော်ပြတဲ့အကြောင်းတရုတ်မြန်မာအရေးကျွမ်းကျင်သူဒေါ်လာကျော်စောကပြောပါတယ်တရုတ်သမ္မတနဲ့တွေ့ဆုံစဉ်အတွင်းမြစ်ဆုံကိစ္စကိုပြောဆိုခြင်းမရှိခဲ့ပေမဲ့လည်း နိုင်ငံကုံသွယ်ရေးနဲ့ဆက်ဆံရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒေါ်ဆန်းစုကြည်ကတော့နိုင်ငံသားချစ်ကြည်ရေးပုံမှုခိုင်မြဲဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းတရုတ်နိုင်ငံအနေနဲ့အကူအညီပေးနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်
။ The peace process of course is our process. Basically it's the people of Myanmar who must build
ငြိမ်းချမ်းရေးလုပ်ငန်းစဉ်ကကျမတို့နိုင်ငံရဲ့ကိစ္စပါအခြေခံကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုမြန်မာပြည်သူတွေကတိဆောက်ရမှာပါဒါပေမဲ့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံအနေနဲ့ကျမတို့ရဲ့ရည်မှန်းချက်တွေအောင်မြင်အောင်လို့စိတ်ကောင်းစေတနာထားပြီးတော့အကူအညီပေးဖို့ကလည်းအရေးကြီးပါတယ်တရုတ်နိုင်ငံအနေနဲ့လည်းအိမ်နီးချင်းကောင်းပိသားစွာကျမတို့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်အောင်လို့အစွမ်းကုန်လှုပ်ပေးသွားမယ်လို့ကျမတို့အနေနဲ့ယုံကြည်ပါတယ
်တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့တရုတ်သမ္မတရှီကျင်ပင်ကပြောကြားတယ်ဆိုပြီးတော့လေဒေါ်လာကျော်စောကပြောပါတယ်တရုတ်နိုင်ငံဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမြန်မာစစ်ကောင်းဆောင်တွေဘက်ကရည်တည်ခဲ့တာဖြစ်ပြီးတော့ဒီမိုကရေစီရေးတောင်းဆိုတာတွေနဲ့ပတ်သက်ပြီးအစဉ်တစိုက်လစ်လျူရှိခဲ့တာဖြစ်ပါတယ်ဒါကြောင့်အခု NLD ဆိုရတဲ့လက်ထက်မှာနိုင်ငံဆက်ဆံရေးဘယ်လိုဖြစ်လာနိုင်လဲဆိုတာနဲ့ပတ်သက်ပြီးဒေါ်လာကျော်စောပြောတာကတော့
ကျမကတော့ပို့ပြီးကောင်းလိုက်မယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ကလုတ်တဲ့အခါမှာသူကတော်တော်စိတ်ဆက်တယ်ဘာအလုပ်လုပ်လို့အဲ့တော့အရင်တော့ကဒီနာအဖအကိုလည်းသူအကြီးကျယ်ထောက်ခံခဲ့ရစလားမှန်ပဲအခုလည်းဒီဟိုနေ့က NLD အစိုးရကိုသူထောက်ခံတယ်စလားမှန်ပဲသူ့အနေနဲ့ဒီအင်းကြီးငါးချင်း policy အောင်မြင်ဖို့ဆိုရင်အင်းကြီးငါးချင်းနိုင်ငံတနိုင်ငံရဲ့အစိုးရကိုသူကလေးစားဖို့ထောက်ခံဖို့ဟိုဒီတစ်ခေါက်ဟိုတချို့ဝင်ကြီးတွေသွားတာမှဥသိမ်းစိန်ကိုလည်းတွေ့တယ်ဗိုလ်ချုပ်မှုကြီးစန်းရှိကိုလည်းဝင်တွေ့တယ်ဒါတွေဟာဘာတွေကိုပြရလဲဆိုတော့သူတို့ကသူတို့ဆက်ဆံခဲ့တာစဉ်ဆက်မပြတ်ဆက်ဆံတာပါပဲဆိုတဲ့သဘောမျိုးကိုပြတာပါပဲအဲ့တော့ဆက်ဆံရေးကပိုကောင်းတဲ့ကောင်းလာရမရှိပါလေ
။ဒေါ်ဆန်းစုကြည်ဟာတရုတ်သမ္မတနဲ့ဒီကနေ့ညနေပိုင်းကမတွေ့ဆုံခဲ့မှာတရုတ်နိုင်ငံရဲ့နိုင်ငံတော်ကောင်စီဝင်ရန်ကြီးချီအထက်လွှတ်တော်ဥက္ကဋ္ဌဂျန်ဒီဂျန်တို့နဲ့လည်းတွေ့ဆုံခဲ့သလိုအာရှခြေကံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးယင်းဤမြုံနံမှုဘဏ်ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြခဲ့တာပါရှင်။အခုတခါတော့ပြည်သူ့လွှတ်တော်မှဆွေးနွေးမဲ့ဥပဒေမူကြမ်းတစ်ခုဘက်ကိုလှည့်ပေးပါရစေရှင်။ပြည်သူ့လွှတ်တော်မှဆွေးနွေးဖို့ပြင်ဆင်နေတဲ့ရက်ကြီးဥပဒေမူကြမ်းမှာအသက်18နှစ်ပြည့်ပြီးတဲ့သူတိုင်းမဲပေးပြီးအုပ်ချုပ်ရေးမှုကိုရွေးချယ်ခွင့်ရရည်နဲ့အစည်းအဝေးတိုင်ကြားရေးစနစ်ပယ်ဖျက်ပေးရေးအပါအဝင်အချက်ပေါင်း10ချက်ကိုအရက်ဖက်အဖွဲ့အစည်းပေါင်း60ကျော်ကတောင်းဆိုခဲ့ကြပါတယ်။အမျိုးသားလွှတ်တော်မှတတိယအကြိမ်ပြင်ဆင်ပြီးအတိပြုထားတဲ့ဒီဥပဒေချက်မှာအရက်ဖက်လူအဖွဲ့အစည်းတွေတောင်းဆိုထားတဲ့အချက်တချို့လည်းပါဝင်ခဲ့ပါတယ်။အပြည့်စုံကိုတော့ကိုရိုင်းသွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်။ပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာတတိယအကြိမ်မြောက်ပြင်ဆင်ပြီးအမျိုးသားလွှတ်တော်မှအတိပြုလိုက်တဲ့ရက်ကွက်ဒါမှမဟုတ်ကြီးရွာအုပ်စုအုပ်ချုပ်ရေးဥပဒေချက်ကိုပြည်သူ့လွှတ်တော်မှထပ်မံဆွေးနွေးတော့ဖို့ရှိပါတယ်။အဓိကအားဖြင့်တော့လူခွင့်ရင်တွေကနိုင်ငံသားတွေရဲ့ခွင့်ရင်တွေပါမကန့်ညီတဲ့အစင်းတိုင်ရတဲ့ဥပဒေပုံမှန်တွေကိုပယ်ဖျက်ပေးရတဲ့ရကြေးအုပ်ချုပ်ရေးမှုရွေးချယ်ရာမှာလူထုကတည်ရဲ့ရွေးချယ်တင်မြှောက်ခွင့်ရရည်နဲ့အသက်18နှစ်ပြည့်ပြီးတဲ့သူတိုင်းအုပ်ချုပ်ရေးမှုအားမဲပေးရွေးချယ်ခွင့်ပြုဖို့တောင်းဆိုလိုက်တာပါ။
ဒီအသက်18နှစ်ပြည့်ပြီးသူတိုင်းကနိုင်ငံသားတိုင်းကတိုးတယောက်ချင်းစီတိုင်းကမဲပေးခွင့်ရှိမှသာလေဒီသက်ဆိုင်ရာဌာနမှာရှိတဲ့ဝေကောက်ခံရတဲ့သူကပြောင်းရည်မှုကြောင့်ပုံများလာမှလည်းသူ့ကိုဝေကောက်ခံတာကတိုင်တယောက်မဟုတ်ပဲနဲ့အဲ့လိုအင်္ဂါတိုင်းကသူ့ရဲ့သဘောဆန္ဒအရာကိုပတ်ဖန်ထားတယ်ဆိုရယ်ခံစားချက်ကတော့ပြောရမယ်ဆိုရင်တာဝန်ခံမှုလည်းများလာမယ်ကိုစားပြုမှုတွေလည်းပုံပြီးဆက်ရလာမယ်ဒီလိုတော့တော့ဒါကိုလည်းဝန်လို့ဆိုရယ်အင်္ဂါစီလိုမဟုတ်အသက်18နှစ်ပြည့်ပြီးသူတိုင်းဆိုရယ်တခန်းချက်ကလည်းပြောတနည်းပြောရရင်ခက်ခဲခက်ခက်သမှုတွေရှိနေလို့ပါပဲဆိုတော့လူငယ်လူငယ်တွေရဲ့ right to vote မျိုးသမီးတွေရဲ့ဒီမျိုးကောက်ခွဲတွေမှာဖွင့်လင်းစွာဝင်ရောက်သူ့ရဲ့သဘောဆန္ဒအတိုင်းဝင်ရောက်ခိုင်ခွင့်ပေါ့နော်ဝင်ရောက်ပါဝင်ခိုင်ခွင့်တွေကခက်ခဲပြီးသားဖြစ်နေတယ်ဒီဘက်ကတော့ဆရာတို့ဒီသူတို့မဲပေးခိုင်ခွင့်မဆုံးရှုံးရအောင်အသက်18နှစ်ပြည့်သူတိုင်းကတိုင်တယောက်မဟုတ်ပဲနဲ့အကုန်မဲပေးခိုင်ခွင့်ရှိဖို့တောင်းဆိုကြရရှိတယ်
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကလှုံ့ဆော်ရင်းမှုမှတ်တင်စာရှင်းလင်းရေးကဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ရက်ကြီးဥပဒေပြင်ဆင်ရေးပူးပေါင်းအဖွဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့တာပါဒီဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးတော့ဖို့လွှတ်တော်ကိုယ်စားလှယ်30ကျော်ရှိပြီးဘယ်ချိန်ဆွေးနွေးတော့မလဲဆိုတာကိုတော့ပြောဆိုမထားပါဘူးဒါပေမဲ့လို့ပြည်သူ့လွှတ်တော်မှဆွေးနွေးမယ့်အခါကျရင်အစင်းတိုင်ကြားမှုနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြန်လည်ထိသွင်းတော့မယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်မြန်မာပြည်မှာနှစ်ပေါင်း100ကျော်ကျင်းသုံးလာခဲ့တဲ့ဒီဥပဒေပုံမှန်တွေကိုအမျိုးသားလွှတ်တော်မှဆွေးနွေးခဲ့တော့ကလည်းလုံခြုံရေးအခြေအနေကြောင့်ဒီပုံမှန်တွေကိုဆက်လက်ကျင်းသုံးသွားဖို့တက်မရတာကိုယ်စားလှယ်ဘက်ကဆွေးနွေးခဲ့တာပါဒါပေမဲ့လို့မဲရည်အတွက်ပေါ်မူတည်ပြီးအမျိုးသားလွှတ်တော်မှတော့ဒီဥပဒေပုံမှန်တွေကိုပယ်ဖျက်နိုင်ခဲ့ပါတယ်အမျိုးသားလွှတ်တော်မှပြင်ဆင်ဖွဲ့စည်းလိုက်တဲ့ရက်ကြီးဥပဒေမူကြမ်းမှာအရက်ဖက်လူဖွဲ့စည်းတွေကတောင်းဆိုထားတဲ့အချက်အလက်တချို့ပါဝင်တယ်လို့ဒါနရှိဆောင်မြန်မာရဲ့ Project Director ကိုမြင့်မင်းဦးကပြောပါတယ်
ကျွန်တော်6လပိုင်း3ရက်နေမှာဆိုရင်အမျိုးသားလွတ်တော်မှာဒီရတေးဦးတွေတရားရှင်ပြင်းပြင်းနဲ့ဥတည်ကြအတည်ပြုပါတယ်။အဲ့ဒီအတည်ပြုတဲ့အခါမှာလည်းပုံမှန်ပေါင်း19ခုပါတယ်။ကျွန်တော်ပုံမှန်ဖွဲနေတဲ့ပြောမှာဆိုပုံမှန်ဖွဲ32ခုပါတယ်နော်။အဲ့ဒီမှာကျွန်တော်တို့ရက်ပတ်ဖွဲကြီးတွေသူတို့ဥတည်ကြကုမ္ပဏီနဲ့တွေ့တဲ့အခါမှာတောင်းဆိုတဲ့အချက်ကျွန်တော်တူညီတဲ့အချက်ဆိုတော့12ချက်ပါတော့။ကျွန်တော်သဘောတူတယ်12ချက်ပါပါတယ်။ကျွန်တော်လည်း12ချက်ဒါပေမဲ့ကျွန်တော်တို့တောင်းဆိုတာအပြည့်အဝကျွန်တော်ပါတယ်လို့ပြောလို့မရသေးဘူး။ကျွန်တော်တောင်းဆိုတဲ့အချက်ကတူညီတဲ့အချက်ဆိုကျွန်တော်တို့12ချက်ရှိပါတယ်။
ရကျေးဥပဒေမူကြံကိုပြည်သူ့လွှတ်တော်မှဆွေးနွေးအတူပြုသွားရင်ပြည်ထောင်စုလွှတ်တော်ကိုပေးဖို့ရမှာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်မှအတူပြုပြဋ္ဌာန်းပြီးသွားရင်တော့ဒီဥပဒေကိုလူထုကြားပုံမသိရှိမှုရရှိစေဖို့တိုက်တွန်းသွားမယ်လို့မတင်စာရှင်းလင်းရေးကပြောပါတယ်။ဥပ
ဒေကအတူပြုလာခဲ့ပြီဆိုရင်ဒီဥပဒေကိုကျွန်တော်တို့ဒီပြည်သူ့လွှတ်တော်ကိုပြန်လည်ချပြရမှာဖြစ်ပါတယ်။ဒီဥပဒေရဲ့အားနည်းချက်အားပါချက်ကိုပြန်လည်လုံးဆက်ပြီးတဲ့အခါမှာထပ်မံပြင်ဆင်ဖို့လည်းကျွန်တော်တို့ကြိုးစားရတယ်ကြိုးစားရမှာပေါ့နော်။ဥပဒေဆိုတော့ဘယ်တော့မှဘာမှပြတ်ဖြစ်နေလို့ဆိုတော့ကျွန်တော်ထပ်မံပြင်ဆင်ဖို့အတွက်လည်းကျွန်တော်ထပ်ပြီးတော့တိုက်တွန်းသွားဖို့လိုရှိတယ်။အဲဆိုတော့နေရတဲ့အစီအမံဒီဥပဒေအသက်ချလာတဲ့ဥပဒေရဲ့ပြည်သူလူထုတင်းတင်းကြပ်ကြပ်တဲ့အခွင့်အရေးကိုတော့ဝင်ပြသွားဖို့ရှိတယ်။နောက်ရုပ်ောက်ပွဲတွေကလည်းအထက်အချက်ပေါ်လာရဆိုရင်ဒီရုပ်ောက်ပွဲတွေမှာကျွန်တော်ရပ်ဖက်ဖွဲ့စည်းရေးနေတဲ့ပြည်သူလူထုတင်းတင်းကြပ်တဲ့ဗုဒ္ဓဘာသာရှင်ရုပ်ောက်ပွဲအသီးတင်တာပေးရတယ်။နောက်ရုပ်ောက်ပွဲစောင့်ကြည့်နေလာတာတွေနောက်ဒီချက်ခံရတဲ့ဒီအုပ်ချုပ်ရေးမှုတွေရဲ့လုံလောက်ဆောင်မှုတွေဆောင်ရွက်ချက်တွေကိုကျွန်တော်တို့ဒီလေ့လာဆောင်ကြည့်ရဲ့ပုံစံမျိုးလုံဆောင်သွားဖို့လည်းရာထားရရှိပါတယ်။
ရကျေးဥပဒေပြင်ဆင်ရေးပူးပေါင်းအဖွဲ့အနေနဲ့အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ဥပဒေမူကြံကော်မတီတွေနဲ့တွေ့ဆုံပြီးဒီဥပဒေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ဒါ့အပြင်ရကျေးဥပဒေနဲ့ပတ်သက်လို့ရန်ကုန်တိုင်း၊ပဲခူးတိုင်း၊မကွေးတိုင်း၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာပြည်တဝန်းလူထုတွေ့ဆုံရှင်းလင်းပွဲ18ပွဲလောက်လုပ်ခဲ့ပါတယ်။လက်ရှိကျင်းသုံးနေတဲ့ရကျေးဥပဒေမှာပြင်ဆင်ချက်25ချက်၊ပေဖျက်တင်တာ12ချက်နဲ့ဖြစ်ဆွရေးဆဲတင်တဲ့အကြောင်းအရာ12ချက်ပါဝင်တယ်လို့ရက်ဖက်လူအဖွဲ့အစည်းတွေကတိုက်တွန်းပြောကြားထားပါတယ်ခင်ဗျာ။
အဲဇင်းတိုင်ကြားရတဲ့ဥပဒေပယ်ဖျက်ရေးနဲ့18နှစ်ပြည့်သူတိုင်းရက်ကျေးအုပ်ချုပ်ရေးမှုကိုမဲပေးရွေးချယ်ပိုင်ခွင့်ရရှိရေးတို့ကိုကိုထက်အောင်တင်ပြခဲ့တာပါအခုတခါတော့ထိုင်းနိုင်ငံမှာလှုပ်လှုပ်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဘက်ကိုအလှည့်ပေးကြပါတယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူညီမှု MOU အရမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်သွားရောက်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေကလက်ဘူရီခရိုင်ဘန်ပုံမြို့နယ်ကမမကြာဆန်းဆက်ရုံမှာလှုပ်လှုပ်နေကြတဲ့မြန်မာအလုပ်သမားတထောင်ကျော်ဟာလှုပ်အားကပုံမှန်မရလို့စန္ဒပြနေကြပါတယ်။မနေ့က18ရက်နေ့မှာစတင်စန္ဒပြခဲ့ကြပြီးအလုပ်မစင်းမဲနဲ့ဆက်ရုံကနေထွက်ခွာခဲ့ကြတာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မကြသေးခင်လတော့ကပဲအခုလိုမျိုးပုံမှန်လစာရှင်းမပေးတဲ့အတွက်စစ်တမတက်ခဲ့ရတဲ့ကြာဆန်းဆက်ရုံကအလုပ်သမားတရာကျော်ဟာလောက်ကပုံမှန်ရှင်းမပြတာကြောင့်အခုလိုမျိုးစစ်ရုံကနေထွက်ခွာခဲ့တာဒီချိန်နဲ့ဆို3ချိန်မြောက်ရှိခဲ့ပြီဖြစ်ပါတယ်အခုအခါမှာတော့ထိုင်းလူသမားကာကွယ်စောင့်ရှောက်ရေးအဖွဲ့တွေနဲ့မြန်မာလူသမားတွေကိုကူညီပေးနေတဲ့ AAC အဖွဲ့တို့ဟာပူးပေါင်းဖြည့်ဆင်းပေးနေခဲ့တယ်ဆိုပြီး AAC အဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ကိုရဲမင်းကပြောပြပါတယ
်လောက်ကလည်းလမ်းပေါ်ထွက်ပြီးတော့ပြီးထွက်လာကြတာပေါ့ကျွန်တော်တို့အားလုံးညီငယ်ပေးလိုက်တော့လုံရှင်ရလက်ခံကိရိတွေပါပေးပြီးအဲ့မှာပြန်ပြီးတော့လုတ်ပြောင်းဝင်ကြပြန်နောက်ထပ်အခုကလည်းဂတိတက်ပြက်ပြန်ဒီအလုတ်လောကားပေါ့နော်ဥမာ15ရက်နေ့အဲစသည်ဖြင့်တစ်လောက်နှစ်ချိန်ရှင်းပေးရအောင်သမတ်ရက်ထက်နောက်တစ်ဝက်စီကြော်ကြော်သွားတာ
ဟုတ်တယ်
အဲ့လိုမျိုးကြီးဆိုတော့လုံမားတွေကကြာတော့ကြာတော့ပါပေါ့ဒီတတိယကိုမယုံကြည်မှုမရှိတော့ဘူးကြာလောက်ကလည်းပုံမှန်မစင်းအောင်15ရက်တဝက်မှာတနင်္ဂနွေနေ့ရက်ကနားရတယ်အပြီးတော့ဖယ်လိုက်ရင်အဲ့ကြားထဲမှာတစ်ရက်ပြက်နှစ်ရက်ပြက်ပြက်ပြန်နေတယ်စကားလုံးဆယ်ရက်တော့မရဘူးဒါမျိုးကြီးဖြစ်တာပေါ့လောကားတွေပုံမှန်မစင်းနိုင်တော့တတိယအဲ့တော့လုံမားရဲ့စိတ်ပြတ်ပြီးတော့လုံမားတတိယကိုယုံကြည်မရှိတော့ဘူးလုံမားအလုံးနားလိုက်ပြီပေါ့နော်မနေ့ကတော့မနေ့ကနားလိုက်တယ်ဆိုတော့အဲ့တော့တွားချီချင်းပြရတယ်လမ်းပေါ်ထွက်မှာဆိုလို့သူဆန္ဒပြအောင်ပါညာလုပ်နေကြလို့အဲ့သူလည်းသူတို့လည်းတာဝန်ရှိသူတွေမလာဘူးရန်ကုန်မှာတော့ပြောတယ်အဲ့ကြလုံမားရဲ့လုံးဝဆယ်မှာဒီလုံပတ်သက်မရှင်းတာလဲကြာပြီဆိုတော့စားပြအောင်မရှိတော့ဘူ
းဒီလုံသမားတွေကို moving company ကနေပို့ဆောင်ခဲ့ပြီးဒီဆက်ရုံဟာအလားတူပြဿနာမျိုးတွေဖြစ်ခဲ့တာနှစ်နဲ့ချီကြာနေပြီလို့ဆိုပါတယ
်လုံမားကပုံမှန်မရှင်းပြနိုင်တဲ့အလုပ်ရုံကိုဒီလူပေါင်းများစွာခေါ်သွင်းပြီးတော့ပို့လာတဲ့ agency ကအဲ့ဒီမှာတောင်းရှိတယ်။ဒီလိုလုံးဆိုတော့အခုမှဖြစ်နေရမှာမဟုတ်ဘူး။ကျွန်တော်ဒီလိုလုံးအလုပ်သမားတွေကိုကျွန်တော်တို့ခုနှစ်ချိန်လောက်ရှိပြီကဲရတာကျွန်တော် AC ဖွဲ့ရ။ဒါဒီတစ်ဖွဲ့တည်းမဟုတ်ဘူး။ဂျုံခဲ့တဲ့နှစ်ကကလေးကနေဒီယုံကလွန်ခဲ့တဲ့၅နှစ်၆နှစ်ကလေးပြဿနာတက်နေတာဒီလိုပဲအလုပ်သမားတွေအတိအကပါလောကားကပုံမှန်မရှင်းတာပဲ။အဲ့ဒါအဲ့ဒီနေသားမှာလောကားကလည်းပုံမှန်မရှင်းအလုပ်ကလည်း၁၀ရက်ဆို၅ရက်လောက်လောက်ရတာလက်ရှိ၆ရက်လောက်လောက်ရတာလေဆိုတဲ့တိုင်းနာမှာအမှုယူနဲ့အလုပ်သမားတွင်းရရင်ပြီးရောဆိုပြီးတော့ပုံတွင်းလာတဲ့ agency တွေမှာတာဝန်ရှိတယ်လို့ကျွန်တော်ကတော့ယူဆတယ်။
ပြီးခဲ့တဲ့အချိန်လေးတုန်းကလည်းမြန်မာတန်ရုံးကလုံသမားတန်ရာရှိနေထိုင်းစစ်တပ်တွေအပါအဝင်အလုံသမားရဲ့လုံဆောင်နေသူတွေကဖြည့်ရှင်းပေးခဲ့ရတယ်လို့ဆိုပါတယ်အခုခါမှာတော့လာမယ့်25ရက်နေ့မှာလုံအားကလာစာရှင်းပေးမယ်ဆိုပြီးစက်ရုံပိုင်ရှင်ကခရီးပြုခဲ့တယ်လို့ဆိုပါတယ်လောလောဆယ်မှာတော့အလုံသမားတရားကျော်ဟာအလုံမစင်းတော့ပဲစက်ရုံရှိကအလုံသမားတန်ရာမှာပဲနေထိုင်နေကြပြီးစားသောက်ရေးတွေအခက် ကျွန်တော်ခိုင်းထားတဲ့ကုမ္ပဏီဖြစ်ပါတယ်ဒါပေမဲ့ပြဿနာတွေရှိနေတဲ့ကုမ္ပဏီတွေကိုအလုပ်သမားတင်ပို့မှုရန်နာတာဟာရာရေးမှုသာဖြစ်ကြောင်းအလုပ်သမားညွှန်ကြားရေးမှုဥမျိုးအောင်ကဗီအိုအေကဆက်သွယ်မေးမြန်းစင်မှာပြောဆိုခဲ့ပါတယ်နောက်ထပ်တင်ပို့ခွင့်နဲ့မလုပ်ဖို့အတွက်6လတာရန်နာထားပြီးမဲ့အရင်ကအလုပ်သမားတင်ပို့ခွင့်ရထားတဲ့လူအရေးအတွက်စက်ကြံနေသေးတဲ့အတွက်အလုပ်သမားတွ တွင်ကဖမ်းဆီးခံခဲ့ရပြီးမကြသေးခင်ကပဲထောင်ဒဏ်38ရက်ကျပြီးပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်ရှင
်။မအေးအေးမှစုံစမ်းတင်ပြခဲ့တာပါ။မြန်မာသတင်းစာမားတွေကိုဒီမှာပဲရပ်နှားပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်ရှင်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပတဲ့အိုလံပစ်ပွဲကြီးအတွက်ကုန်ကြမ်းစရိတ်ဟာဒေါ်လာတန်ပေါင်း 4,500 နဲ့ 6,000 ကျားမှာရှိမယ်လို့တရားဝင်ခန့်မှန်းထားပါတယ်။ရုရှားနိုင်ငံဆိုချီနဲ့လန်ဒန်မှာကျင်းပတဲ့အိုလံပစ်ပွဲတွေကကုန်ကြမ်းစရိတ်နဲ့စာရင်တော့တော်တော်လေးကိုနည်းပါတယ်။တချို့အသုံးစရိတ်တွေဟာအိုလံပစ်ပွဲကနေနှစ်ရှည်ကျန်ခဲ့မဲ့ခန္ဓာကြီးကျယ်တဲ့အခြေခံအဆောက်အအုံခေါင်းတွေအတွက်သုံးခဲ့တာဆိုပေမဲ့ဒီအိုလံပစ်ပွဲကြီးကြောင့်လူမှုဝန်းကျင်ကိုထိခိုက်ခဲ့ရတဲ့ပိဆက်မှုတွေလည်းရှိနေပါတယ်။အိုလံပစ်ပွဲကြီးအတွက်စောက်လုပ်ရေးလုပ်ငန်းတချို့ကိုရီယိုမြို့ကန်ပြည်သူတချို့ရဲ့ဘဝတစ်ခုလုံးအပေါ်ရိုက်ခတ်ခဲ့တဲ့အကြောင်း Jeff Swickard ရဲ့သတင်းလွှာကိုတော့ဦးသိန်းထိုက်ဦးကတင်ပြပါလိမ့်မယ်ရှင်
။ Olympic ပွဲကျင်းပတဲ့နေရာရဲ့မြောက်ဖက်ကူရီစီကရက်ွက်ဝင်းကျင်မှာနေတဲ့ Daniel Campos ကသူ့အိမ်လေးကိုသူ့ဘဝတစ်ချောင်းလုံးရှိတဲ့ငွေလေးနဲ့အဖြစ်ဖြစ်မွမ်းမံစောက်ခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်း2012ခုနှစ်ကတည်းရဲ့ရဲတွေအိမ်ကိုရောက်လာပြီးတော့အိမ်ကနေထွက်ပေးရမယ်လို့ပြောခဲ့တာပါ။သူ့အိမ်ဟာ Olympic ပွဲကိုလာမယ့်အားကစားသမားတွေနေမယ့်ဒီရိုဒရိုဒေတာကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းစောင့်မဲ့နေရာနဲ့မလွတ်ဘူးဆိုပြီးရဲတွေကပြောခဲ့ပါတယ်။ဒန်နီယယ်ကမ်ပေါ့စတန်အိမ်ကြီးချင်းတွေကသူတို့အိမ်တွေကနေဖယ်မပေးနိုင်ဘူးဆိုပြီးကန့်ကွက်ခဲ့ကြပါတယ်။ဒီတော့အိမ်တွေမှာတော့ဆက်နေခွင့်ရပါတယ်။ဒါပေမဲ့အိမ်ရှိကနေဖျက်ဆီးနေတဲ့ရေစိုးထုတ်တဲ့မြောင်းကိုအရင်ကဖုံးထားတဲ့အဖုံးအာနာပိုင်တွေကဖယ်ရှားပစ်လိုက်ပါတယ်။ဒန်နီယယ်ကမ်ပေါ့စ်ကအခုလိုပြောပါတယ
်။ Chegaram aqui com a polícia
ဆော်လိုရီလုပ်ငန်းဆောက်တဲ့သူတွေကြွက်တွေပိုးရတွေကိုရှင်းဖို့ရေစိုးတွေကိုဖယ်နိုင်ဖို့ဒီရေစိုးမျိုးအကာကိုဖယ်ပြရမယ်လို့ပြောတယ်။နောက်တော့မြေထဲရေတွေကိုတန့်ရှင်းဖို့အတွက်လှုပ်တာလို့လည်းပြောတယ်။ခုထိတော့မြေကိုရှင်းလာလည်းမတွေ့ရသေးပါဘူး
။အဖုံးဖွင့်ထားတဲ့ရေစိုးမျိုးတွေကိုဖျက်ပြီးတော့အိမ်တွေကိုသွားမဲ့လူသွားလမ်းတွေကိုမြို့တော်စီပင်သာကဆောက်ခဲ့ပါတယ်။အဝေးပြေးလမ်းမြေထားလမ်းဟိုတယ်နဲ့အားကစားခန်းမကြီးတွေဆောက်လုပ်တာကအိုလံပစ်ပွဲကရတဲ့တိုးတက်တဲ့ရလဒ်တွေပါ။ဒါပေမဲ့လည်းလူမှုဝန်ကျင်မြို့ကန်တွေပြန်ပေးဆက်ခဲ့ရတဲ့ပေးဆက်မှုတွေကလည်းမသေးပါဘူး။ရီယိုမြို့ကလူ1000လောက်ကိုဖွံ့ဖြိုးရေးစီမံချက်တွေအကြောင်းပြပြီးဘရာဇီးအာဏာပိုင်တွေကနေအိမ်တွေကနေဖယ်ရှားခဲ့ပါလေ။အစိုးရလက်အောက်ခံမဟုတ်တဲ့ Instituto Ingarabi အဖွဲ့ကသူတည်တနာမှု Robert Marquez ကတော့အခုလိုပြောပါလေ
။ And these are people who were literally told overnight to leave their property.
တချို့လူတွေဆိုညာရင်းချင်းပြောင်းရမယ်ဆိုတာမျိုးအတင်းအကျပ်ဖယ်ရှားခံခဲ့ရတာပါ။ပြည်သူ့ဆွေအဖွဲ့တွေရောက်လာပြီးချင်းချောက်ဖယ်ရှားခဲ့တာတွေလည်းရှိပါတယ်ဒါတွေကတော့အားကစားသမားတွေအိမ်ပြန်သွားပေမဲ့နှစ်ရှည်ကြံခဲ့မဲ့အိုလံပစ်ပွဲကြီးကခြံခဲ့တဲ့အမွေစိုးလို့ပြောရမှာပါ
အသက်84နှစ်အရွယ်ဖောဟူအင်ဒရာဆိုဆာဆိုရင်သူ့ကိုဘိုးဘွားရိပ်သာမှာသွားနေရမယ်အိမ်ကနေဖယ်ပေးရမယ်ဆိုပြီးမြို့အာဏာပိုင်တွေလာပြီးတော့ချင်းချောက်တာကိုခံခဲ့ရတဲ့သူပါအဖောဟူအင်ဒရာဆိုဆာကအခုလိုပြောပါတယ
်
သူတို့ကအိမ်ကဖယ်ပေးရမယ်ပြောတော့ကျမလည်းကြောက်တာပေါ့ကျမအိမ်ကြီးနာချင်းတွေကိုသူတို့အိမ်တွေကမောင်းချနေတာမြင်တော့လေစိတ်မကောင်းဘူးလေဆောက်လို့ရေးလုပ်ငန်းတွေကဖုန်နေကြောင်းကောင်းကောင်းလဲစားလို့မရဘူးနေမကောင်းဖြစ်တော့တာပါပဲလေ
ဆောက်လို့ရေးလုပ်ငန်းတွေကထွက်လာတဲ့ဖုန်တွေကတစ်ဆင့်ရတဲ့ယောဂကြောင်းအစိုးရယောဂတောင်ရနေပြီဆိုပြီးအဖေါ်အိမ်တော်ဆွဆာကပြောပါတယ်ဆောက်လို့ရေးလုပ်ငန်းတွေရဲ့ဒုံခါမှုကြောင်းသူ့အိမ်လည်းတော်တော်လေးထိခိုက်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်ရီယိုမြို့အာဏာပိုင်တွေကသူ့ကိုအိမ်မှာဆက်နေခြင်းတော့နေခွင့်ပေးထားပါလေဒါပေမဲ့လည်းသူ့အိမ်ပျက်စီးသွားတာကိုတော့ပြန်ပြင်ပေးမှာမဟုတ်ဘူးဆိုပြီးညှင်းဆိုထားကြောင်း
ပါတင်ထိုင်ဦးပြောခဲ့တာပါရှင် VOA ရဲ့တောက်ကြနေညပဲအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ
်ဒ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဩဂုတ်လ19ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေနှာစင်နိုင်ကြပါတယ်။ဒီစီစဉ်တွေအတွင်းမှာတော့နိုင်ငံပြည်ပမှာအိမ်အကူလုတ်ကြရတဲ့မြန်မာအမျိုးသမီးတွေကြောင့်အမျိုးသမီးကန္တာသုတဆုံးနဲ့အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာကန္တာမှာတော့
ချီဟာဒီလမ်းအောင်ရဲ့ဟိုဘက်ဒီပဲဘလို့ဖြတ်သွားပြီလေ။ဒါမို့လည်းပဲဒီလမ်းပေါ်မှာအများကြီးရပြန်ပြီးစီးလာမလား။အဲ့လိုပုံစံတွေကိုကြည့်ပြီးတော့ကျွန်တော်တို့ဟို training system
လမ်း engineer ဥဝင်းဖေပြောပြပေးမယ်။လမ်းတွေဖောက်လို့ပြုပြင်ထိမ့်သိမ့်မှုတွေအကြောင်းကိုနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးတော့အမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်။ပြီးခဲ့တဲ့ဇူလိုင်လတုန်းကစင်ကာပူနိုင်ငံမှာဆိုမီချင်းမျိုးသမီးလေးတူအသက်ခံခဲ့ရပါတယ်။အင်ရှင်တွေရဲ့လက်ချက်နဲ့သူဘလို့သေဆုံးခဲ့ရတယ်လဲဆိုတာနဲ့အတူစင်ကာပူမှာအလုပ်လုပ်နေကြတဲ့တခြားမြန်မာမိန်းကလေးတွေရဲ့အခြေအနေတွေကရောဘလို့တွေရှိတယ်လဲဆိုတာတွေကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်ကတင်ဆက်ပေးထားပါတယ်ရှင
်We came to know our sister Yang Ai Don, 24, was abused by her employer till she died of hypoxic ischemia.
ပြုံုံတုံးရဲ့မိသားစုကပေးပို့တဲ့အမှားစာမှာအသက်24နှစ်အရွယ်ညီမငယ်ပြုံုံတုံးကိုသူ့အိမ်ရှင်တွေကနှိပ်စက်ရမှာဆိတ်သိပ်ပန်အတုံးရ hypoxic dyspnea လို့ခေါ်တဲ့အသက်ရှူရတဲ့အထိနှိပ်စက်ခဲ့ရမှာသူမဟာ2016ဇူလိုင်လ26ရက်ကပီရှွန်စက်တလန်တိုက်ခန်းမှာတေဆုံးခဲ့ပါတယ်။သူတေဆုံးတဲ့မှတ်တမ်းအရသူဟာလေဘင်းမှာပြင်းထန်တဲ့ဒဏ်ရာနဲ့တေဆုံးခဲ့တယ်လို့ဆိုပါတယ်။ခုလိုအင်ရှင်တွေရဲ့လက်ချက်ကြောင့်ညီမငယ်တေဆုံးရတယ်ဆိုတဲ့သတင်းကိုကြားရတဲ့မိသားစုအတွေ့တိတ်ကိုစိတ်ထိခိုက်ကြေကွဲဝင်းနေတဲ့အပြင်အခုလိုအခြေအနေမျိုးဖြစ်ရတာကိုနားလည်ဖို့ခက်ခဲလှပါတယ်။ဒါပေမဲ့လို့သူ့ကိုတတ်ခဲ့တဲ့လူတွေကိုမိသားစုကခွင့်လွှတ်ပါတယ်သူတို့ကိုတရားဥပဒေကနေအရေးယူသွားမှဖြစ်ပါတယ်လို့စင်ကာပူမှာဇူလိုင်လကအသက်ခံခဲ့ရတဲ့ဇိုမီချင်းအင်ကူအမျိုးသမီးလေးရဲ့အလောင်းကိုရင်ခွဲယုံမှာထုတ်ယူရမှာကြံရစ်သူမိသားစုကပေးပို့တဲ့စာကိုချင်းလူငယ်တူကဖတ်ပြသွားခဲ့တာကိုကြားခဲ့ကြရတာပါပျုံကုံတုံးရဲ့အလောင်းကိုတော့ပြီးခဲ့တဲ့စနေနေ့ကပဲမြန်မာနိုင်ငံကိုပြန်ယူသွားခဲ့ပြီးတင်းလာနေကကိုကျော်သူတို့ရဲ့အခမဲ့နိုင်ရဲ့အကူအညီအတင်းကဆောင်ရွက်ပေးမှုကြောင့်ကလေးမျိုးကိုပို့ဆောင်ခဲ့ပြီးသူ့ရဲ့ဇာတိဒင်ပီးကြီးရွာမှာအင်္ဂါနေ့ကပဲတကြိုခဲ့တယ်လို့သိရပါတယ်ခုလိုဇိုမီချင်းအမျိုးသမီးလေးအသက်ခံရမှုနဲ့ပတ်သက်လို့မတင်ငါရသူအင်ရှင်သားမီနှစ်ဦးကိုရဲကဖမ်းဆီးထားတဲ့ပြင်အင်ရှင်သမီးဖြစ်သူရဲ့ခင်မွန်းရဲအမှုတန်းဟာလည်းရာဒုကနေခိတထုတ်ချင်းခံခဲ့ရပြီးတည်ဆုံးသူကိုကိုထီလျောက်စော်ကားမှုအပြင်တက်သေးထိန်ချမ်းမှုကြိုးပမ်းမှုနှင့်စင်ကာပူရဲကဆွဲချက်၄ခုတင်ထားကခုအာမခံနဲ့လွှတ်ပေးထားပြီးစက်တင်ဘာလ၁ရက်နေ့မှာရုံးပြန်ထုတ်မှာဖြစ်ပါတယ်။အင်ရှင်ဖြစ်သူတားမီ၂ဦးတို့အနေနဲ့ကတော့ပြစ်မှုထင်ရှားတွေ့ရှိခံရရင်စင်ကာပူဥပဒေအရထောင်တန်းတက်ဒါမှမဟုတ်တည်တန်းကြခံကြရမှာဖြစ်ပါတယ်။ဇိုမီချင်းအမျိုးသမီးလေးတည်ဆုံးရခြင်းအကြောင်းကတော့ဆေးသိပ်ပန်းအသုံးနှုန်းတွေဖြစ်တဲ့ hypoxic dyspnea နဲ့ severe blunt trauma to the neck တို့ကြောင့်ဖြစ်တယ်လို့သူ့ရဲ့တည်ဆုံးကြောင်းလက်မှတ်မှာဖော်ပြထားတာကိုမိသားစုကိုစားဖတ်ပြတဲ့စာထဲမှာကြားလိုက်ရတဲ့အတွေ့အကြုံနဲ့ ဒီအတုံးနှုံနေနဲ့ပတ်သက်လို့ကနေဒါအခြေဆိုင်အယ်ဘတ်ဒဲဆစ်တက်ကတူမှာကတိခဖြစ်ဆောင်ရွက်နေသူဒေါက်တာဒေါကင်ဆောဝင်းကိုမေးကြည့်ခဲ့ပါတယ်
။သူဖတ်ပြသွားတဲ့ဟာမှာကျမကြားလိုက်တာကဒီအင်္ဂလိပ်လိုဒီကလေးမလေးတည်ဆုံးရခြင်းဟာ hypoxic dyspneic ပေါ့နော်။ဟိုတကယ်ကတော့အတန်ထွက်က dyspneic ပေါ့သူအတန်ကတော့ dyspneic ဆိုပြီးတော့အဲ့လိုမျိုးအတန်ထွက်သွားပါတယ်။အဲ့တော့ hypoxic ဆိုတဲ့အဓိပ္ပာယ်ကတော့ခန္ဓာကိုယ်ထဲမှာအောက်ဆီဂျင်နေမရှိတော့ဘူးပေါ့နော်အောက်ဆီဂျင်နေရော့ပါကုန်နေပေါ့ဘာလို့ဆိုခန္ဓာကိုယ်ကအောက်ဆီဂျင်ဓာတ်ရမှအသက်ရှင်နိုင်လားဆိုတော့အောက်ဆီဂျင်မရတော့ဘူးပြီးတော့ dyspneic ကတော့သူကအသက်ရှူမရှူနိုင်တော့ဘူးပေါ့နော်အသက်ရှူနိုင်တဲ့စိုင်းအင်တွေမရှိတော့ဘူးလို့ဆိုလိုတာပါအဲ့တော့တဘွားကတော့သူတေးတာဟာအောက်ဆီဂျင်ဓာတ်မရတော့ဘူးသူဟာအသက်မရှူနိုင်တော့ဘူးဖြစ်သွားတယ်အဲ့တော့အဲ့ဒီလိုဖြစ်ရတာနဲ့ပတ်သက်ပြီးတော့ဒီချင်းအမျိုးသမီးလေးတည်ဆုံးရခြင်းနဲ့ပတ်သက်တဲ့ဒီ death certificate လို့ခေါ်တဲ့ဒီတည်ဆုံးရခြင်းအကြောင်းရင်းနဲ့ပတ်သက်တဲ့ဆရာဝန်ကနေပြီးတော့ထုတ်ပြလိုက်တဲ့ဒီ death certificate ဆိုတဲ့လက်မှတ်မှာသူက severe blunt trauma to the neck ပေါ့နော် severe ဆိုတာကတော့အရန်ကိုပြင်းထန်တယ် blunt trauma ဆိုတာကဒီချွန်ထက်တဲ့ပစ္စည်းမဟုတ်ဖဲနဲ့တုံးတဲ့ပစ္စည်းတစ်ခုခုရဲ့ဟိုဒဏ်ချောင်းမလို့ပေါ့အဲ့တော့တုံးတဲ့ဆိုတာဒီလိုမျိုးဒီဒဏ်ရာဟာသွေးထွက်တဲ့ဒဏ်ရာမဟုတ်ဖဲနဲ့လက်နဲ့ဆုပ်ညစ်တဲ့ဒဏ်ရာဒါမှမဟုတ်လို့ရှင်လက်သီးထိုးတာဒါမှမဟုတ်လို့ရှင်အဲကျိုးနဲ့ညစ်တာအဲ့လိုမျိုးပေါ့နော်ဟိုတစ်ခုခုတုံးတဲ့အရာကအင်မတန်ပြင်းထန်တဲ့အဲဒဏ်ရာဟာသူ့ရဲ့လယ်ဘင်းကိုထိခိုက်သွားပြီးတော့အခုနလိုမျိုး hypoxic ခေါ်တဲ့ဟိုအောက်ဆီဂျင်ဓာတ်တွေမရတော့ဘူးခန္ဓာကိုယ်မှာ dyspneic လို့ခေါ်တဲ့ဟိုအသက်မရှူနိုင်တော့ဘူးဖြစ်ပြီးတော့အချင်းမျိုးတမီလေးတည်ဆုံသွားတယ်လို့ဖော်ပြထားပါတယ
်။ခြုံငုံတုံးကိုခုလိုရရဆက်ဆက်အင်ရှင်တွေကတတ်ဖြတ်ခဲ့တာကိုသူ့ရဲ့မိသားစုဝင်တွေကဘာကြောင့်ဒီလိုဖြစ်ရတယ်ဆိုတာကိုနားလည်လို့မရနိုင်တဲ့အကြောင်းပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဟုတ်ပါတယ်အထူးသဖြင့်ဗုဒ္ဓဘာသာမြန်မာတွေအနေနဲ့အချင်နာတရား၊ဂိယူနာတရား၊မေတ္တာတရားထားနိုင်ကြဖို့ကအရေးကြီးလှပါလေ။ချင်းမျိုးသမီးတွေပြုံုံတုံးကိုတတ်ဖြတ်ခဲ့တဲ့သူတွေဟာအင်ရှင်နိုင်ငံသားတွေဖြစ်ပါလေ။ပို့လို့ဆိုတာကခုမြန်မာအချင်းချင်းနှိမ့်ဆက်ညှဉ်းပန်းမှုတွေစင်ကာပူမှာရှိတာကိုတွေ့ရပါလေ။ဟုံးလို့တိုကောက်ခေါ်တဲ့ရွှေပြောင်းလူသမားများကူညီပေးရေးဌာနမှလာရောက်ပြီးတော့ခိုးကိုးနေတဲ့မြန်မာအမျိုးသမီးလေးတဦးရဲ့ဖီယာကိုဆက်ပြီးတင်ပြလိုပါတယ်သူကတော့အသက်23နှစ်အရွယ်ယူပဘေဒဘွဲ့ရပြီးစင်ကာပူကိုရောက်ရှိခဲ့တာဖြစ်ပါတယ
်အမျိုးအရှင်ကတော့မြန်မာပဲဒါပေမဲ့သူပထမဆုံးမျိုးစားရကြတော့ပါပဲရိုက်တယ်နောက်ပိုင်းကျမှသူလက်နက်တွေသုံးတာပေါ့နော်ပထမအင်ဒီကိုချိတ်တွေသုံးတယ်နောက်ပိုင်းအင်ဒီကိုချိတ်ကပြောတော့သူအဲအင်ဒီတန်ချိတ်ကိုပြန်သုံးတယ်အင်ဒီတန်ချိတ်ကိုသုံးတော့အင်ဒီတန်ချိတ်ကလည်းပြတ်တဲ့ချိန်မှာသူကအင်ဒီတန်ချိတ်ကိုဆက်ဆံဆက်ဆံပြီးတော့အဲအင်ဒီတန်ချိတ်ကိုပဲသူကရစ်ရစ်ပြီးတော့မှချက်အဲ့ဒီကနေစီထားပြီးသူအဲ့လိုမျိုးစားရိုက်တယ်။အော်ပါတော့လည်းဆိုသူပထမတော့ကသူစစတယ်သူရောပိုက်ရိုက်အောင်မှာကျွန်တော်သူ့ရဲ့ကလေးရဲ့ကိုနိုင်ကိုအချိန်မှာမပိုက်ရမှသူတို့ကအပြင်ပြန်အပြင်သွားတဲ့အချိန်မှာဟိုသူရောပြောတယ်ကြီးသူ့ရဲ့အမေနဲ့သူနဲ့အတူဟာပေါ့နော်။ကလေးထိုင်တာအဲ့ကလေးနဲ့လည်းမှကျွန်တော်ကအများကြီးကလေးကိုနှစ်နာရီချာတခါတိုက်တဲ့အချိန်မှာဒီမျိုးကနှုတ်မတိုက်ဖက်နဲ့သူ့ကိုစောင့်နေသူ့အမေသူ့စစ်တမျိုးစောင့်မယ်နဲ့သူ့နှုတ်တိုက်မယ်ဆိုပြီးတော့အဲ့လိုစောင့်နေအချိန်မှာမျိုးကသူကပြန်လာတဲ့အချိန်ကျဘာလို့ကလေးကိုနှုတ်မတိုက်ကြတယ်ဆိုပြီးတော့ကျားကြီးလေသူပြမမြို့သွားဘာမှမပြောဘဲနဲ့မြို့ပါအရင်ရိုက်တာအဲ့လိုမျိုးပေါ့နော်နောက်ပဲကြတယ်အဲကလေးရဲ့ဝေယဝေးဆိုင်နဲ့ပတ်ချက်ပြီးတော့ကလေးအသာတောက်ဆီမှာမိကန်နဲ့မြစ်ပတ်တယ်လို့သူ့စိတ်ထဲမှာချင်ပြီးတော့အဲ့ဒီကလေးရဲ့စိတ်ုံတရားတာတွေမြို့ကိုသူ့စိတ်ထဲမှာအများအချက်မရှိဖြစ်နေရအဲ့ချိန်မှာသူနောက်ပိုင်းပါပဲမမသူကမြို့အဲ့လိုရိုက်တာပဲရှိရဲ့သူမိကအဲ့လိုကျက်တနာရမဖြစ်ရှုံဘူးနောက်ပြီးတော့သူရိုက်တာဒီမှာတတိယခံနေနောက်ပြီးတော့အဲ့အလုပ်တွေအကုန်လုံးကိုသူအမျိုးလုတ်ပြီးရဲ့သူကလည်းတစ်နှစ်လုံးကိုအလုပ်တွေအားလုံးကိုပြီးချင်တယ်။နောက်ပြီးသူရဲ့အလုပ်ဝေယဝိဆိုင်ရာအများများရဲ့ခါကြောင့်မင်းကမပြီးနိုင်ဘူးအဲ့လိုမျိုးပေါ့နော်။အဲ့လိုချိန်ကသူမျိုးရိုက်တာအများများရဲ့နောက်ပိုင်းသူစီးကျုပ်ကအစတုံးလာတယ်။စီးကျုပ်တွေတုံးတဲ့အချိန်မှာသူမိခန္ဓာပေါ်မှာအနာဒီရတာမှသူမိအပြင်ဖက်ပြီးကြီးဝဲတဲ့အချိန်မှာတော့သူမိမြန်မာပြည်တွေ့ရဲ့အဲ့မင်းသားကိုနဲ့အမေရဲ့သူရဲ့ခန္ဓာပေါ်မှာရှိရဲ့တွေ့ရင်တော့သူကပြောတယ်။အာမင်းနဲ့ရဲတိုင်ချင်လာတယ်ဘာဖြစ်တာလဲတော့မေးရတာသူကမှဘာမှမဖြစ်ဘူးလို့သူမိပြောရင်တော့အဲ့ဒီမှာသူကဘာမှမဖြစ်ဘူးဆိုမဲ့နိခန္ဓာပေါ်မှာတွေးရင်မြင်ရတယ်နေပါလို့အဲ့လိုမျိုးဖြစ်တာလည်းမျက်နှာလည်းဖောက်ကန်းနေရပဲပေါ့နော်အဲ့လိုမျိုးပဲ ဟုတ်ကဲ့အဲ့ဒါကိုအရှင်လိုက်တာနေချင်သူလည်းမြန်မာလိုကိုမြန်မာပြောချင်မှာသူကအဲ့ဒီနဲ့ငါတို့ရဲ့အခုချစ်တင်သွားတိုင်းနေတယ်ငါနေလို့အမိရတိုင်းပြမယ်သွားမယ်လို့ပြောကြမလို့မလို့ချင်ဘူးလို့ပြောလိုက်တယ်သူ့ကိုလည်းပြန်ဝင်တောင်းထားတယ်ဒါပေမဲ့သူကပြန်ခွင့်မပေးဘူးလို့ဒါနဲ့မလို့ချင်လို့သူကပြောရဲ့ချစ်ကဒါပေမဲ့မလို့ချင်ပါလေသူကအဲ့လိုမျိုးဝဲရတိုင်းတော့မဖြစ်ချင်လို့အေးချစ်ပြန်ချင်တယ်လို့ပြောတော့အဲ့နဲ့အဲ့အမိမအကိုကြီးနဲ့အမေရတိကိုအဲ့လေဖုန်းနဲ့သူရဲ့အေဂျင့်ရဲ့ဖုန်းနံပါတ်ကူရဲ့သူရဲ့ဖုန်းနံပါတ်တွေမျိုးပေးလိုက်တယ်အဲ့ပဲသူကယူထားတဲ့ဒါနဲ့အတွက်
ဟုတ်မှာခိတာခိုလုံးနေတဲ့ဒီအမျိုးသမီးလေးဟာနှိမ့်ဆက်သူအင်ရှင်နဲ့အမှုရင်ဆိုင်နေရတဲ့အတွက်ကြောင့်လေလောလောဆယ်မှာစင်ကာပူမှာပဲရှိပါသေးကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me
cause it only serves to make meဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်အခုစနေနေ့ညတိုက်ရိုက်လေလိုင်းကိုဖိတ်ခေါ်ပြရစီရှင
်တော်ရရှိမှာခင်ဗျာကွန်ဆန်ဆူတီရဲ့တရုတ်နိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မြစ်ဆုံဆဲကိစ္စဟာဦးစားပေးဆွေးနွေးမယ့်အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်ကွန်ဆန်ဆူတီရဲ့ခီးစဉ်ကနှစ်နိုင်ငံဆက်ဆံရေးရဲ့တမိုင်းစာမျက်နှာတတိယကိုဖွင့်လိုက်နိုင်မယ်လို့မျှော်လင့်ကြပါသလားဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက varmis@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
ပြည်ထောင်အမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြဖို့ထပ်မံဖိတ်ခေါ်ပြရစီရှင်။အခုတူတာဆောင်လေအမေရိကန်တခွင်ကိုနားဆင်ကြရပါတော့မယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ခြားမှာရှိတဲ့ဆီလီကွန်ဗယ်လီဟာနည်းပညာကုမ္ပဏီတွေအများအပြားထွက်ပေါ်ရဒေသတစ်ခုဖြစ်တယ်လို့အဲ့ဒီလိုမျိုးနည်းပညာတွေကိုဖြန့်ဖြူးပေးရအရက်လည်းဖြစ်တယ်လို့ပြောလို့ရပါတယ်။ဆီလီကွန်ဗယ်လီကနည်းပညာရပ်ဆိုင်ရာပရိုဂရမ်တစ်ခုမှာလာရောက်လေ့လာနေတဲ့မလှလှဝင်းရဲ့အတွေ့အကြုံတွေကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်။
မလလဝင်းကဆီလီကွန်ဗယ်လီမှာပေါ့လေပညာရေးအစီအစဉ်တစ်ခုနဲ့ရောက်နေတာဆိုတော့ဟိုအရင်ရှင်းပြပေးပါလားအဲ့ဒီအကြောင်
းဟုတ်ကဲ့ကျွန်တော်အခုတက်နေတဲ့ program က Global Solution Program လို့ခေါ်ပါတယ်အဲ့ဒီဟာကကျွန်တော်တို့ NASA field ထဲမှာပေါ့ NASA research camp နဲ့မှာရှိတယ်အစိုးရ Federal American အစိုးရရဲ့ဝင်ထဲမှာပေါ့သူတို့ Federal ဝင်ထဲမှာဒါပေမဲ့ support လုပ်တာတော့ Google က support လုပ်တာပ
ါဟုတ်ကဲ့ဆိုတော့အဲ့ဒီမှာဘာအကြောင်းအရာနဲ့ပတ်သက်ပြီးတော့လေ့လာနေရလဲခင်ဗျာ
အော်ကျွန်တော်တို့ဒီ program က10ဘက်ပေါ့နော်10ဘက်မှာဟိုနေပယ်ဒေတာအစုံကလူအယောက်80ကိုသူတို့ဖိတ်ပါတယ်နိုင်ငံပေါင်း43နိုင်ငံရပေါ့မြန်မာပြည်ကတော့ကျွန်တော်ပထမဆုံးပါပဲသူတို့ရှိမှာ alumni ပေါင်း2000လောက်ရှိနေပြီသူတို့အဓိကလုပ်တဲ့ဟိုကတော့ကမ္ဘာပြဿနာမျိုးစုံပေါ့နော်ပညာရေးစီးပွားရေးလူမှုရေးနောက်ကျန်းမာရေးအစိုးရပိုင်းနဲ့ဆိုင်တာတွေရောနောက်တဘောပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဟာတွေအဲ့ဒါတွေအကုန်လုံးပြဿနာတွေကိုတောင်ဆုံးမအစင်းမြင့်ဤပညာတွေကိုအသုံးပြုပြီးတော့ဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာပေါ့သူတို့မိတဲ့ကျွန်တော်ဒီ program ကိုရှောက်တဲ့အခါမှာမိတဲ့မိခွန်းက technology ကိုသုံးပြီးတော့လူ1 billion ကိုဘယ်လို impact ပြန်လုပ်မလဲပေါ့
ဒီဤပညာကိုအသုံးပြုပြီးတော့လူသားတွေအပေါ်ကိုဒီတက်ရောက်မှုရှိအောင်ပေါ့အချိုးရှိအောင်ဟိုလှုပ်ဖို့ဆိုတဲ့အခါကျတော့မလလဝင်းအောင်ဘယ်လိုအကြောင်းအရာမျိုးဘယ်လိုအစီအစဉ်မျိုးကိုရွေးချယ်ထားပါလဲ
အော်ကျွန်တော်ရွေးထားတဲ့အစီအစဉ်ကတော့ဆရာဆရာမတွေကို training ပေးတဲ့အစီအစဉ်ပေါ့နော်ဆရာဆရာမတွေ training ပေးတဲ့အခါမှာအခုလက်ရှိသုံးနေတဲ့အရာကကျွန်တော်တို့ပညာရှင်တွေဖိတ်တယ်ဆရာဆရာမတွေတင်ပေးတယ်ပြီးတော့ဆရာဆရာမတွေကအကြောင်းအရာတွေပြန်တင်ပေးတယ်ပေါ့အဲ့တော့အရန်ကိုအချိန်လဲကြတယ်နောက်တစ်ခုကငွေကြေးလဲအရန်ကုန်ကြများအထူးသဖြင့်ကျွန်တော်တို့လိုမြန်မာနိုင်ငံလိုမျိုးပညာရေးဘက်မှာဟိုတုံးနေတာ 1.5 ဟို percent GDP ရဲ့ 1.5 ချင်နေတဲ့အခါမှာတိတ်ပြီးမထီရဘူးပေါ့နော်အထီးကြီးရောဘယ်လိုလုပ်နိုင်မလဲနည်းပညာကိုဘယ်လိုသုံးနိုင်မလဲဆိုတဲ့ဟာကျွန်တော်ရဲ့ research question မှာကျွန်တော်အဲ့ဒီအတွက်အဖြေရှာနေပ
ါဆိုတော့အဖြေရှာတယ်ဆိုတော့အဖြေကတွေ့ပြီလားခင်ဗျာ
အဲ lens တော့ရနေပါပြီ
ဟိုဘယ်လို lens မျိုးလဲနည်းနည်းပြောလို့ရတယ်လို့ပြောပြပေးပါလား
เสียเสียมาจริงๆไปแค่มาอปาย3ปายရှိတယ်ဗောနော်ပထမတစ်ပိုင်းကအဲတင်ကြိုင်းနဲ့ပတ်သက်တဲ့ theory တွေဟို လူအကျောင်းသားအကြောင်းလေ့လာတဲ့အပိုင်းဒါတစ်ပိုင်းဒုတိယတစ်ပိုင်းကဆရာသမားတွေ lesson plan ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းနောက်ဆုံးတစ်ပိုင်းကဆရာသမားတွေကတကယ် senior ဆရာသမားတွေအတန်းနဲ့ဝင်ထိုင်ပြီးတော့ the one on one mentoring လုပ်တဲ့ဟာပေါ့သူတို့ကျောင်းသားတွေနဲ့ဘယ်လို interact ကျောင်းသားတွေနဲ့ဘယ်လိုဆက်ဆံနေပြောဆိုရဲစတင်တာဘယ်လိုလုပ်နေဆိုတဲ့ဟာကိုလေ့လာအဲ့တတိယပိုင်းကသင်ကြားရေးမှာအရင်အရေးကြီးဆုံးနောက်ကျွန်တော်ရှိမှလည်းမလုပ်နိုင်ဆုံးရလို့ဖြစ်နေမဟုတ်လဲဆိုတော့ तू ကဟိုအချိန်ဆရာဆရာမကောင်းတယောက်ကြီးကဂျူနီယာဆရာဆရာမတယောက်ကိုတွဲပြီးတော့သင်ပြရတာဖြစ်တဲ့အတွက်အချိန်လည်းရမ်းကြတယ်ငွေကြေးရလည်းကုန်ကြရမ်းရတယ်ကျွန်တော်ညီမညီမဆိုတိတ်မလုပ်နိုင်ဘူး။ညောင်မှာတော့အဲ့ဒါအရန်ကိုလုပ်တယ်ပေါ့နော်။အဲ့တော့ကျွန်တော်အဲ့ဒီ gap တွေဘယ်လိုဖြည့်လို့ရလဲဆိုတော့နောက်ပိုင်းဒီကဘာမှပေါ်နေတဲ့ virtual reality augmented reality တို့ဆိုတာကိုကဒီမှာရှိနေပေမဲ့အဲ့ဒီတခြား virtual reality တခြားနေရာတခုကိုရောက်တယ်လို့ခံစားလို့ရတဲ့မိပညာတွေပေါ်နေပြီပေါ့နော်ဥမာမြန်မာပြည်မှာနေပေမဲ့လည်းကျွန်တော် Silicon Valley ကကျွန်တော်အတန်းနဲ့ရောက်တယ်လို့ခံစားလို့ရတဲ့မိပညာတွေအဲ့ဒါကအဲ့မိပညာတွေကိုသုံးပြီးတော့ကျွန်တော်ဆရာဆရာမတွေကို training ပေးတဲ့အခါမှာပို့ပြီးတော့ထိရောက်မယ်လို့ထင်ပါတယ်အဲ့အတွက်လည်းကျွန်တော်တို့ prototype တွေစမ်းပြီးတော့လုပ်နေပါတယ်
မလလဝင်ရန်ပညာရေးနဲ့ပတ်သက်ပြီးတော့ဆရာဆရာမတွေကိုတိတိပို့ပြီးတော့တိတိရရောက်သင်တန်းတွေပေးနေအောင်စဉ်းစားရဲဆိုတော့ဟိုဘာကြောင့်ဒီပညာရေးလုပ်ငန်းတွေမှာအထောက်အကူပြုဖို့ဟိုရွေးချယ်ခဲ့တာလဲ
အဲကျွန်တော်ကိုယ်တိုင်လည်းဆရာမတယောက်ပါလွန်ခဲ့တဲ့စိတ်နှစ်ကျော်လောက်က IRVC ဆရာမပေါ့နောက်အမေရိကန်မှာလာပြီးတော့ကျွန်တော်ပညာရေးနဲ့ပတ်သက်ပြီးတော့ထပ်ပြီးအထူးပြုသင်တန်းတွေတက်ပါတယ်၄နှစ်လောက်တက်တယ်ပြီးတော့မြန်မာပြည်ပြန်ပြီးတော့ခါမှာလည်းဆရာဆရာမတွေသင်တန်းတွေပေးရတဲ့ကိစ္စတွေအများကြီးလုပ်ခဲ့တယ်ဟုတ်ကဲ့ခါမှာဒါကျွန်တော်နေ့စဉ်တွေ့နေရတဲ့ဖြစ်ပျက်တွေပေါ့နော်။နောက်ကျွန်တော်ဆရာဆရာမတွေထက်တန်းလေတန်းအပြင်တက္ကသိုလ် level ဆရာဆရာမတွေအတွက်လည်းကျွန်တော်ညိုရောကဘတ်ကောလိပ်နဲ့ပေါင်းပြီးတော့ရန်ကုန်တက္ကသိုလ်နဲ့မန္တလေးတက္ကသိုလ်ကဆရာဆရာမတွေကိုကျွန်တော်တို့စဉ်းစားမပြတ်ပေါ့သင်တန်းပေးတဲ့ဟာတွေလုပ်ပါတယ်။လုပ်တဲ့ခါမှာညိုရောကဆရာဆရာမတွေဖိတ်ရတယ်နိုင်ငံတကာဆရာဆရာမတွေဖိတ်ရတယ်ကျွန်တော်ဘတ်ကဲပြီးလုပ်တယ်ပေါ့နော်။အဲ့တော့အရန်ထိရောက်တယ်ဒါပေမဲ့တက်ရောက်မှုကြတော့တော်တော်လေးနည်းတယ်ကျွန်တော်တို့အခုဆိုရင် train ပြီးရဆင်ဆင်မတွေအယောက်100ကျော်ရှိပြီပေါ့နော်ရည်ရွယ်ချက်ကတော့ကိုဆင်ဆင်မတွေက institute ထောင်ပြီးတော့ပြန်ပြီးကိုလူတွေကိုပြန် train မှုပဲဒါပေမဲ့အဲ့ဒီကိုမရောက်နိုင်သေးတဲ့အခါမှာ funding ကအခုဆိုရင် land work မှာရက်သွားပြီပေါ့ကျွန်တော်တို့ပေးတဲ့ funding ဖွဲ့စည်းတာသူ November လနောက်ပိုင်းဆိုမပြီးတော့ဘူးဆိုတော့အဲ့လိုမျိုး funding အများအားရှာနေရတော့ sustain မဖြစ်နိုင်ဘူးပေါ့အဲ့တော့ကျွန်တော်ကဒီထက်ပိုပြီးဈေးလည်းတက်တာမယ်ပိုပြီးတော့လည်းကျိုးရှိပြီးထိရောက်မယ်နီလန်းကိုရှာရင်းနဲ့ဒီလိုရောက်တာပါဟုတ်
ဟုတ်ကဲ့ဆိုတော့အခုပြောတယ်လေဒီ virtual reality ပေါ့လေဒါကိုဒီနည်းပညာကိုအသုံးချပြီးတော့ခုနလိုတိတ်ပြီးတော့အကုန်ကြမများပဲနဲ့ဟိုဆရာဆရာမတွေကိုထပ်ပြီးတော့သင်တန်းတွေဝင်ပို့ချနိုင်မယ်အစီအစဉ်နဲ့ပတ်သက်ပြီးတော့လုပ်နေတာဆိုတော့ဟိုဒီလိုအစီအစဉ်မျိုးကိုဘယ်တော့လောက်စနိုင်မယ်ဆိုပြီးတော့မျှော်မှန်းထားတာမျိုးရှိပါလေ
ဟုတ်ကဲ့လာမယ့်6လအတွင်းတော့ကျွန်တော်ပထမဆုံး prototype တွေပထမဆုံးစတင်ခန်းတွေကိုလိုက်ပြီးတော့ဗီဒီယိုရိုက်တဲ့ဟာပေါ့ virtual reality နဲ့360ဗီဒီယိုရိုက်တဲ့ဟာတွေလုပ်ပါမယ်အဲ့ဒါကအခုကျွန်တော်ချိတ်ဆက်ထားတာတော့ဖင်လန်ကဆရာဆရာမတွေ train နဲ့ကျောင်းပေါ့နော် cricket prestige ကျောင်းကြီးတစ်ခုနဲ့ချိတ်ထားပါတယ်သူတို့နောက်ဖင်လန်ကတက္ကသိုလ်ဖင်လန်ကကျောင်းနေမှာဆိုရင်သူကပြောတယ်ကျောင်းသားတွေကနေတိုင်းနေတိုင်းသူတို့တန်းထဲမှာတယောက်မှတယောက်လာလာပြီးတော့ visitor တွေရှိတယ်ပေါ့နော်လာလေ့လာတဲ့လူတွေရှိတယ်ဘာလို့လဲဆိုတော့ကမ္ဘာမှာအကောင်းဆုံးဆိုတဲ့ finish education ကိုလေ့လာခြင်းတဲ့လူတွေအများကြီးကျွန်တော်မြန်မာပြည်ကဆိုလဲတော့လေ့လာခြင်းတာပဲကျွန်တော်ကိုယ်တိုင်ဆိုလဲရောက်ဖူးခြင်းနဲ့တော့လေ့လာခြင်းနဲ့ဒါပေမဲ့ရောက်ကျွန်တော်သွားတယ်ဆိုရင်တော့မှကျွန်တော်တယောက်ရဲ့အသိပဲရှိမယ်ဒါပေမဲ့အဲ့ဟာကိုမြန်မာတပြည်လုံးတိုင်းတာနဲ့နောက်တစ်ကမ္ဘာလုံးတိုင်းတာနဲ့ဘယ်လိုလုပ်နိုင်မလဲဆိုတော့ကျွန်တော် technology ကိုသုံးမှရမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီလာမယ့်6လအတွင်းမှာ prototype လုပ်နေတာဒီတန်းထဲက virtual reality တကယ်အတန်းထဲကိုရောက်တယ်လို့ခံစားရကိုကိုယ်တိုင်တန်းထဲကကျောင်းသားတွေနဲ့ interact လုပ်တော့လို့မရသေးဘူးကျွန်တော်နိုင်ငံက internet အခြေအနေကြောင့်ပေါ့နော်ဒါပေမဲ့ technology ရကတော့နည်းပညာရကတော့အတန်းထဲကိုရောက်ပြီးတော့ interact လုပ်လို့ရတဲ့အခြေအနေထိရောက်နေပြီဒါပေမဲ့ကျွန်တော်တို့ကတော့ internet အဲ့လောက်မကောင်းတဲ့အခြေအနေအဲ့လောက်တော့လုပ်လို့မရသေးဘူးလုပ်လို့ရတဲ့အခြေအနေက free download version နဲ့ဆရာဆရာမတွေကဒီဟိုတကယ်ကဘာဘောကအကောင်းဆုံးတက္ကသိုလ်တွေအကောင်းဆုံးစာသင်ခန်းတွေထဲမှာဝင်ထိုင်ကြည့်လို့ရတဲ့အနေအထားမျိုးရအောင်စမ်းသပ်နေတော့အခု6လအတွင်းမှာတော့ကျွန်တော်တို့ classroom 6ခုလောက်တော့ထွက်လာအောင်တော့လုပ်နေပါဟုတ
်ဆိုတော့နောက်တစ်ခုကလည်း Silicon Valley ဆိုတာဒါအမေရိကမှာတော့ဒါတော်တော်နည်းပညာနဲ့ပတ်သက်ပြီးတော့နာမည်ကြီးတဲ့နေရာပေါ့လေဒီအမေရိကမှာဒီနောက်ပိုင်းထွက်ပေါ်လာတဲ့နည်းပညာတွေမှန်သမျှဟာ Google တို့ Facebook စတဲ့ဒီ company တွေလည်း Silicon Valley မှာပဲအခြေစိုက်ကြတာဆိုတော့ဒီ Silicon Valley မှာကြုံတွေ့ရတဲ့အခြေအနေလေးကိုနည်းနည်းလောက်ဟိုအဲ့ဒီအတွေ့အကြုံလေးကိုပြပြပေးပါလား
အထူးသဖြင့်ကျွန်တော်တို့ကျောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုယ်နဲ့တူကျောင်းလာတက်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကထိပ်သီးပညာရှင်တွေလို့ဖြစ်နေတယ်။ဥပမာလောက်ကဘာကိုရောက်ဖူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျမယူမကောင်းကျွန်တော်ကင်ဆာယောဂရှင်နေပါလေဆိုရင်အခုကရှိတဲ့အပြင် market ထဲမှာရှိတဲ့နည်းပညာကဟိုပါပေါ့ ကာကီမိုသီရပီနဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာကဂျင်းကိုအက်တစ်လုပ်တဲ့ဟာမျိုးတွေလူစုမျိုးတော့တစ်ခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အမ်ရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တစ်ခါမှရှိရလို့တော့မထင်ရတဲ့ဟာဆိုဒီလျှောက်ချင်းကိုယ့်ကိုအရင်က Harvard ကမကလို့ဘယ်ရပဲရလာချက်ချင်းပဲဝစ်ကြပြီးတော့ငယ်တန်းရောက်သွားတယ်လို့ခံစားရတယ်
အာအစီအစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လေအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါမနေ့ပိုင်းမှာနားဆင်နိုင်ပါတယ်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်တော့ကားလမ်းတွေဖောက်လို့ပြင်ဆင်ထိမ့်သိမ့်တာနဲ့ပတ်သက်ပြီး American ပြည်ထောင်စု Virginia ပြည်နယ်ကလမ်း Engineer ဦးဝင်းဖေကိုမေးမြန်းပြီးတင်ပြပေးမှာပ
ါ။ဒါကမှကျွန်တော်နှမျိုးနှစားရှိပါတယ်။တစ်မျိုးကတော့ဗာလဲဆို Payment က Rigid Payment လို့ခေါ်တာရှိပါတယ်။နောက်တစ်ခုက Flexible Payment။ Rigid Payment မှာကတော့ကျွန်တော်ဒီ America မှာတော့ဒါပဲအများဆုံးသုံးပါတယ်ကျွန်တော် Concrete ကင်ပလိုက်တယ်အဲ့ဒီပုံမှာမှကျွန်တော်တွေကတ်ရပါပါလေးပုံနဲ့ကုတ်ရင်လောက်ထားတာပေါ့နိအဲ့ဒါက rigid payment လို့ခေါ်ပါတယ် now flexible payment ဆိုတော့ကျွန်တော်တို့ဒီပမာပြီးမှရင်းတော့တောက်လျှောက်ကျွန်တော်တို့ဒီသုံးလာခဲ့တယ်ရိုးရိုးမြေကြီးပုံမှာပဲကြောက်ခဲအလွာလေးပေါ့လေအဲ့ဒါကြီးထပ်ထပြီးနောက်ဆိုပုံကနေကတ်ရနဲ့အုပ်ပြီးတော့ payment လောက်ထားတာအဲ့ဒါအဲ့ဒီ payment ကိုတော့ flexible payment လို့ခေါ်ပါတယ
်ဆိုတော့ဒီလိုလမ်းနေဖောက်ဖို့အတွက်အစိုးရကနေပြီးတော့သူတို့စီမံကိန်းတွေချတယ်ဒီနေရာဒီနေရာလမ်းဖောက်မယ်ဆိုရင်လမ်းအင်ဂျင်နီယာတစ်ယောက်အနေနဲ့ပေါ့နော်ဒီလမ်းကျောကိုဒီလမ်းဖောက်တဲ့နေရာကိုဘယ်လိုရွေးချယ်ပါလဲဟိုလမ်းခိုင်ခိုင်ခန့်ခန့်ဖြစ်အောင်လို့ပေါ့နော်ဘာကိုဦးစားပေးပြီးတော့ကြည့်ရပါလဲ
အကျန်းင်းကတော့ကကျွန်တော်တို့လမ်းအလိုက်မန့်ကိုသက်ဆိုင်ရာအချို့ကြီးပိုင်းပုံကိုယ်တွေပါညှိနှိုင်းပြီးတော့ environmentally socially အဲ့အရာချိန်ပြီးတော့လမ်းအလိုက်မန့်ကိုကိုယ်စင်နေရာနဲ့ကိုယ်ရှောင်းနေနေရာရှောင်းအဲ့ဒါပထမဆုံးသတ်မှတ်ပါတယ်အဲ့လိုသတ်မှတ်ပြီးတိုင်းမြင်ရပြီဆိုရင်ကျွန်တော် design line engineer ကလမ်းရဲ့ alignment ပေါ့ center line of the road ပေါ့အဲ့ကောင်ကိုကျွန်တော်တို့ကနေ computer နဲ့ထည့်အောင်နေမြင်ရောနောက်ပေးပတ်လေဒီကွေ့ဆိုဟာရီဒါရီကို guideline ရှိပါတယ် guideline ဆိုတာကျွန်တော်ဒီမှာတော့ American Association of the Civil State Highway Association ပေါ့လေအဲ့တူလို့ခေါ်ပါတယ်အဲ့ဒီဟာနေပတ်သက်မှတ်ထားတဲ့ကျွန်တော်ပုံစံအတိုင်းဘယ်လောက်ကိုရမယ်ဘယ်လိုပုံစံနဲ့ကိုရမယ်အထက်ရောက်ဘယ်လိုသွားလို့ရတယ်ပြီးပညာဘယ်လောက်ထိအောင်ကိုရလို့ရတယ်ဆိုအဲ့အရာတွေကိုကြည့်ပြီးတော့ကျွန်တော်တို့ကလိုင်းချင်းနေအသေးစိတ်ပေါ့လေဒီ alignment ကိုတည်ရပါတယ်အဲ့ဒီ alignment ကဘာလဲဆိုရင် top of the pavement ပေါ့လေအဲ့တော့မူတည်မှကျွန်တော်တို့ဒီဖြတ်သွားတဲ့နေရာတွေမှာမြင့်တဲ့နေရာတွေရှိလို့ရှင်တယ်ပဲမြင့်တဲ့နေရာမြေကြီးကို cut လုပ်ပေါ့လေဟိုနှိမ့်သွားတဲ့နေရာမှာကြောက်လဲမြေကြီးထပ်ဖို့ပေါ့အဲ့ထပ်ဖို့ပြီးနောက်ဆုံး final ဖြစ်တဲ့လိုင်းရဲ့ line ဟာစိုးစားတော်တဲ့တတ်မှတ်တဲ့ line အတိုင်းရှိဖို့ဒါကျွန်တော်တို့အဲ့လိုတည်ဆောက်ရပါတယ်ဒီကြီးသွားကြီးလာပေါ့လေလမ်းထားပြီဆိုတဲ့ကွာကျွန်တော်တို့ပောင်းကျင်မှာရှိတဲ့ drainage system ကိုကျွန်တော်တို့ကဖနာစုံလေးလာပါသေးတယ်ချီဟာဒီလမ်းအောင်ရခုဘက်ဒီပြက်ဘလူးဖြတ်သွားပြီလေဒါမှမဟုတ်လည်းဒီလမ်းပေါ်မှာအများကြီးရပြန်ပြီးတော့စီးလာမလားအဲ့လိုပုံစံတွေကိုကြည့်ပြီးတော့ကျွန်တော်တို့ဟို drainage system ကိုမြောင်းတူပြီးစေနေအတူအောက်ကနေပြီးတော့ကားပတ်ခံပြီးတော့ရေတွေဟိုဘက်ဒီပြက်လွှဲပြတာလွှဲပြီးပေါ့လေအဲ့လိုမျိုးတွေကိုလုပ်ပြရပါတယ
်ဆိုတော့လမ်းကိုလမ်းကျောကိုရွေးတဲ့အခါမှာအောက်ခံမြေလွှာ
အဲ့ရေးကြည့်ပါလေ။အောက်ကမြေလွာကောင်းကောင်းမလို့ residual soil တော့ transport the soil ။ no residual soil ဆိုတော့ငကူအောက်ကရှိတဲ့ကြောက်သားနေ weathering ဖြစ်ပြီးတော့ဒီဖြစ်တဲ့ soil ပေါ့လေ။ဒီ soil မျိုးကတော့အောက်ခံတောင်းနေတဲ့ပုံမရှိပါလေ။ဆိုတော့သူ့ပုံမှာဆောက်လို့ရှိရင်ကျွန်တော်တို့ကလမ်းနေရာပို့ပြီးတော့ကောင်းမှာပါလေ။ transport the soil ဆိုတော့ကျွန်တော်တို့ဒီရှုံးမြေပေါ့လေ။ရပြီမြေကြီးပေါ်ကြတော့ကားလမ်းရဲ့တောင်းနေမှုရအောင်လို့ကတော်တော် view ဆိုက်ရပါလေ။မြေလွာအစ်စ်တွေချိုးနေရတယ်ပြန်လဲပြန်ဖိုးရတယ်ရှိပါလေ။ဆိုတော့ပတ်စံနဲ့ပိုးကုန်တာပေါ့လေ။ဆိုတော့မြေသားအောက်ခံကောင်းတဲ့နေရာ region မှာဆိုလို့ရှိရင်ပတ်စံကုန်တက်တာလေ။ဒီ strength ကိုလမ်းရဲ့တောင်းနေမှုကြားရှိဖို့အတွက်ကိုအဲ့ဒါအင်တာမတ်ကိုအဆင်ပြေတယ်ပေါ့လေ။transport တော့ဆွဲနေရကြတော့ကကျွန်တော်တို့ကနေပြည်သားတွေပြန်လဲရတာရှိတယ်။သူရဲ့ strength ကိုတခြားတိုင်းရတယ်ပြရတယ်ရှိပါလေ
။ဆိုတော့အောက်ခံမြေတော်ကိုကြည့်ပြီးတဲ့အခါမှာလမ်းတစ်ခုဖောက်ပြီးဆိုတာဒီလမ်းအတွက်ပေါ့နော်။ဘာတွေအရေးကြီးပါလဲဒီလမ်းခိုင်ခံ့မှုအတွက်ဘာတွေအရေးကြီးပါလဲပြောပြပေးပါဦး
။ခိုင်ခံ့မှုဆိုတော့ကျွန်တော်တို့အဓိကတော့အောက်ကဒီမွေးဖြားဝင်တာပေါ့လေ။အောက်ခြေကဆွဲကိုလည်းပဲကိုလိုချင်တဲ့ဒီဆွဲကိုခြေကိုလိုချင်တဲ့ဆွဲဆိုတာကျွန်တော်များစွာဖြစ်တော့ဒီဆယ်ဒီဆွဲတွေပေါ့လေ။ကလေးရီဆွဲဆိုလို့ရှိရင်ကျွန်တော်တို့ဒါတွေအထူးထုတ်ဖြစ်ပါတယ်ကလေးရီဆွဲရှုံမြေပေါ့ရှုံမြေပြောစားတွေကိုတော့ကျွန်တော်တို့ကပြစ်နိုင်တော့ဒီကောင်တွေဖယ်ထုတ်ပြီးတဲ့အခါမှာဆိုတော့ဆယ်ဒီဖြစ်တဲ့ဆွဲ
ဖို့ပြီးဆွဲကြတောင်းနေမှုရပြီလို့ရှိရင်ကျွန်တော်ခေါ်ရတော့ bearing capacity ကပါလေဒိုင်းနေ bearing capacity ရပြီလို့ရှိရင်အဲ့ဒီအခါမှာ browser အောက်ခံပြေသားကိုကျွန်တော် separate ခရပါလေအဲ့ separate ကို browser ကျွန်တော် ruler နဲ့နင်းပြီးတော့တောင်းနေအောင်လုပ်ရတယ်ကျွန်တော်ဆွဲရဲ့ဒီ aggregate ရဲ့ site တွေပေါ့လေတဲမီ site ရှိတယ်တဲတဲ့နှုတ်သွားတဲ့ site ရှိတယ်နောက်ကြောက်ရက်ခဲ site တွေရှိတယ်အဲ့လိုဂျင်းနဲ့ဆိုင်ရတဲ့အခါကြေးဖြန့်ဖြန့်ပြီးတော့ကျွန်တော် ruler နဲ့ချိန်ရပါတယ် subtract ပြီးလို့ရှိရင်အဲ့ပုံမှာ sub base ဆိုတာကကျောက်စစ်ခဲနဲ့တဲနဲ့ရောထားတဲ့လိုဂျင်းနဲ့ gradation ပေါင်းစုံပါလိုက်တာပေါ့လေအဲ့လိုလုပ်လို့ရှိရင် compact အကောင်းဆုံးရတယ် line ရဲ့ strength လည်းဘယ်သူကပို့ပြီးတော့တောင်းနေလို့ရှိတယ်နောက်ချက်ကလည်း moisture ကိုလုံအောင်လို့ကြေးကိုလုံအောင်လို့ပါဆိုအဲ့လို subtract ပေါ်နေပြီးတော့ထပ်ပြီးတော့တင်ရပါတယ်ခုပြောနေတော့ flexible ကိုတော့ပြင်ပြောင်းပြောနေမှာဒီအိုက်ပေါ်မှာ as for concrete ကျွန်တော်ပြောလောင်းရပါတယ်တတရားနည်းကြောက်ခဲတွေနဲ့ရောပြီးတော့မူဝေထတာပေါ့လေအဲ့ဒါ as for concrete လို့ခေါ်ပါတယ်ခုတော့ကဘာမှာဒါအများဆုံးမသုံးပါတယ်ဆိုတော့ပြောတယ် as for concrete ပမာ base ကိုကျွန်တော်6လက်မောင်းအလုပ်တင်လိုက်ရပါတယ်ဒီ as for concrete ထဲမှာဆက်ကအကြီးပေါ့လေဒီ3လက်မနေပြီးတော့ဒါဒီ4လက်မလောက်ကြီးအောင်ပေါ့လေ as for အကြီးလက်ပါပါတယ်
ဒီအမေရိကန်နိုင်ငံမှာဘာတွေဘယ်လိုလမ်းတွေကိုဘယ်လိုပြင်လဲဆိုတော့လမ်းအင်ဂျင်နီယာတယောက်အနေနဲ့နည်းနည်းပြောပြပေးပါ
ဒီလမ်းတွေပြင်တာကတော့ဒီမှာတော့လမ်းတွေကတက်တန်းကုန်သွားရဲ့ဆိုရှိကတ်တရလမ်းမရီ S4 ဒီလမ်းပြတက်တန်းကများသွားဖြစ်တော့15နှစ်နဲ့အနည်း20ကြာလောက်မှရှိပါတယ်တက်တန်းကုန်နေဆိုတာကကတ်တရလမ်းပေါ်မှာဒီအက်ကွဲကုန်တာ Crocodile Crab လို့ခေါ်တဲ့ပုံစံနဲ့ Block ပေါ့လေကတ်တရတွေကွဲကုန်တဲ့ပုံစံရှိဒါဆိုရင်လမ်းရဲ့တက်တန်းကုန်ပါတယ်အဲ့မျိုးဆိုဒီလမ်းတလမ်းလုံးကိုကျွန်တော်တို့ကအကုန်လုံး stripping လုပ်လိုက်တယ်။နောက်မေးလေးလုပ်လိုက်တယ်။နောက်ဘောကနေ export ပြန်ပြီးတော့အစ်စ်ပြန်ခင်းတယ်ပေါ့။ပုံမှန်လမ်းကိုတက်တန်းကုန်တယ်လမ်းပြင်တာပေါ့။ငါတို့ဖြစ်ရတော့မြို့တွေထဲမှာဒီလမ်းမှာ port hole တွေဆိုတာရှိတယ်။ port hole ဆိုတာနေရာလိုက် localize ဖြစ်တဲ့နေရာမှာအောက်ခြေကနေပြီးတော့မြေပြော့ပြီးတော့ကျွန်ကြသွားလို့ဖြစ်တာလည်းဖြစ်တယ်။တချို့ကြလည်းပဲကတ်တရကနှစ်ထပ်သုံးထပ်မှာနောက်တစ်ခုအစ်စ်ပြန်ခင်းတဲ့အချိန်တုန်းကအဲ့မှာဒီဘိုင်းနီးယားတိမကောင်းလို့အဲ့ကွာကြပြီးတော့ဒီအကွဲနေရာတွေပေါက်ထွက်သွားမျိုးလည်းရှိတယ်ဆိုတော့အဲ့ဒါမျိုးကြတော့ export concrete ကိုပြန်ပိတ်ပြီးတော့ပိုအနေ body roller နဲ့ပြန်ဖြည့်လိုက်တာမျိုးရှိပါတယ်ဒါတော့ယာယီပေါ့လေအဲ့ဒါမျိုးကြီးပြင်ဆင်တဲ့သဘော
လမ်းကိုဒါမျိုးဖြင်းပြီးသွားပြီဆိုရင်ဒီလမ်းတလမ်းထိမ့်သိမ့်မှုတွေဘာတွေလောက်ရပါလဲ
အဓိကတော့လမ်းကြကြခံအောင်လို့ကတော့စိုးစားဆောက်တော့ပြေးစီလဲတောင်းတော့တင်းနေရှိတယ်ဆိုရင်ရေအောက်ထဲကိုစိတ်ဝင်မှုလမ်းထဲကိုရေတိုက်စားမှုဒါအဓိကပါပဲအဲဒီကိုကြည့်အဲ့မှာရေ resident engineer ပေါ့လေတာဝန်ရှိတဲ့ဘုရားအမြင်အဆူကြည့်နေရပါတယ်။ဘာပြီမှာတော့ရင်းတော့လမ်းဘူးခေါ်တာပေါ့လေ။လမ်းဘူးသူတတ်မှတ်တဲ့နေရာသူပိုင်တဲ့နေရာကိုကြည့်နေတာစောင့်ကြည့်နေရပါတယ်
။လမ်း engineer ဥဝင်းဖေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော်။
ဟုတ်ကဲ့မြို့သက်စီစဉ်တင်ဆက်ပေးတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်။မနက်ဖြန်စနေနေ့မနက်ပိုင်းမှာလည်းဒီသိပ္ပံနဲ့ဤပညာအစီအစဉ်နဲ့အမျိုးသမီးခန္ဓာတွေကိုပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုအစီအစဉ်အဆုံးမသက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မယ်ရှင
်။ရုပ်နိုင်ငံမှာရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတရုတ်သမ္မတရှီဂျင်ဖင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအနာဂတ်ဆက်ဆံရေးကိစ္စတွေကိုဆွေးနွေးပါတယ်။ဒေါက်ဆန်းစုကြည်အခုခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရအသစ်ဖွဲ့စည်းပြီးကြတဲ့ကဆိုရင်တရုတ်နိုင်ငံပထမဆုံးခီးစဉ်ဖြစ်ပြီးတော့ဒီခီးစဉ်ဟာနှစ်နိုင်ငံအကြားပြည်ပြစုံတဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဖွံ့ဖြိုးတိုးတက်ဖို့အခိုင်အမာတွန်းအားပေးလိမ့်မယ်လို့ယုံကြည်တဲ့အကြောင်းတရုတ်သမ္မတကပြောပါတယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့ကိစ္စကိုတရုတ်အနေနဲ့အထူးအရေးကြီးတဲ့ကိစ္စအဖြစ်သဘောထားတဲ့အကြောင်းနှစ်နိုင်ငံဆက်ဆံရေးမှာတိုးတက်မှုအသေးရဖို့နှစ်နိုင်ငံပြည်သူတွေအတွက်ခိုင်မာတဲ့အကျိုးကျေးဇူးတွေပေါ်ဆောင်နိုင်ဖို့အတွက်မှန်ကန်တဲ့လမ်းကြောင်းအတိုင်းဆက်သွားတင်ပါတယ်လို့တရုတ်သမ္မတကပြောပါတယ်ထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလက်ခီးတွေအသွားများတဲ့နေရာတွေမှာဘုံတွေပေါက်ခွဲတာကြောင့်နိုင်ငံခြားသားတွေအပါအဝင်လူ30ကျော်သေဆုံးတန်ရာရပြီးတဲ့နောက်သတင်းတပတ်အကြမှာတော့ကမ္ဘာလက်ခီးတွေလုပ်ငန်းအမြန်ပြန်ပြီးတော့နလန်ထူလာဖို့မျှော်လင့်ထားကြပါတယ်။ဒါပေမဲ့လည်းနောက်ထပ်တိုက်ခိုက်မှုတစ်ခုခုထပ်ဖြစ်လာမယ်ဆိုရင်တော့ထိုင်းစီးပွားရေးမှာအဓိကကဏ္ဍတစ်ခုဖြစ်သတ်မှတ်ထားတဲ့ကမ္ဘာလက်ခီးတွေလုပ်ငန်းမှာပိုပြီးအထိနာလာခွင့်ရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အမေရိကန်ကနေအီရန်ကိုပေးတဲ့အမေရိကန်ဒေါ်လာတန်လျာဟာဒီရန်မှာထိန်းသိမ်းထားခဲ့တဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်တွန်းအားဖြစ်စေဖို့ပေးခဲ့တာလို့သမရဥပမာဆွေရောက်ဖွဲ့ကဂျာတာပရီနေမှာပထမဆုံးချင်းလူသိရှင်ကြားရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။ Republican သမရလောင်းဒေါ်နယ်ထရမ်ကသူအပြင်းထန်ပြောခဲ့ဘူးလားတချို့နဲ့ထိခိုက်ညံ့တာစီတဲ့အပြောဆိုတချို့နဲ့ပတ်သက်ပြီးတော့နောင်တရမိတဲ့အကြောင်းဂျာတာပရီနေကမဲဆွယ်စီုံမဲ့တစ်ခုအတွင်းပထမဆုံးချင်းပြောသွားပါတယ်ခင်ဗျာ။
တကြနေညာပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ရက်စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.